Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်ကျမစုမောမှာ VOA American အသံရဲ့2022ခုနှစ်မတ်လ4ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းတွေမှာတော့ဆီယာနာသိမ်းမှုစန့်ကျင်ဆန္ဒပြတဲ့သူတွေကိုမနေ့တုန်းကလုံခြုံရေးပြတ်တွေကအပြင်းထန်ပစ်ခတ်ပြီးတော့ဖြိုခွဲခဲ့ပြီးတော့လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပေမဲ့ဒီကနေ့မှလည်းနိုင်ငံတော်ဝန်လူလူဟာလမ်းမတွေပေါ်မှာထွက်ပြီးတော့ဆက်လက်ဆန္ဒထုတ်ဖော်နေကြပါဗျာ။ချက်ပြီးတ
ော့နေ့ကဆန္ဒပြနေမှာပဲကျွန်တော်တို့က။အဆောင်မှသူတို့အကြမ်းဖက်ပြင်ဆင်နေကြတယ်။မကြမ်းနိုင်ဘူးကျွန်တော်တို့ဒီလိုအောင်ရကျွန်တော်တို့ဆက်လက်ထိုက်တွန်းမှာပါဗျာ။
အခုလိုမျိုးနိုင်ငံတဝန်းကဆန္ဒပြတဲ့သူတွေလမ်းမော်ထွက်ဆက်ပြီးတော့ဆန္ဒပြနေချိန်မှာပဲလက်နက်ကင်တပ်တွေဘက်ကပြစ်ခတ်မှုတချို့လည်းရှိနေပါတယ်။မနေ့တုန်းကအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းမှာအသက်ဆုံးမသွားရသူတွေရဲ့တချို့ဇာပနာအခမ်းအနားဒီကနေ့ကျင်းပပါတယ်။နောက်ပြီးတော့ဒီနေ့အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပြည်သူတွေကိုလက်နက်ကင်တွေဘက်ကကြမ်းဖက်ပြစ်ခတ်လို့တနိုင်ငံလုံးမှာတော့တေဆုံးသူပေါင်းက90ကျော်အထိရှိလာနေတဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစန္ဒပြနေသူတွေကိုတပ်ဖြတ်ဖမ်းဆီးနေတာရရမယ်လို့ကုလသမဂ္ဂလူ့အမျိုးရေးဆိုင်ရာမဟာမင်းကြီးမစ္စယားပါရှလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်နိုင်ငံတော်ကငြင်းငြင်းချမ်းချမ်းစန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကခြေအစ်စ်တွေနဲ့ပြစ်ခတ်နေတာဟာအင်မတန်ဆက်ဆုပ်ရွှရှာစရာဖြစ်တယ်လို့လူ့အခွင့်အရေးမဟာမင်းကြီးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြင်းထန်တဲ့အသုံးအနှုန်းနဲ့အပြစ်တင်ထားပါတယ်ထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားတဲ့လူနာတင်ရင်နဲ့ဆေးဝါးနှန်းတွေအပေါ်တိုက်ခိုက်တဲ့အထောက်အထားတွေမြင်ရတာလဲအင်မတန်ဆိုးဝါးစိတ်ပျက်စရာဖြစ်တယ်လို့ပြောထားပါတယ်။စစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကတေဆုံးသူ54ယောက်ထဲမှနေရှိတယ်ဆိုတာကုလသမဂ္ဂလူ့ခွင့်ရေးရုံးကအတည်ပြုထားနိုင်ပေမဲ့ဒီထက်အများကြီးရှိနိုင်သေးတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကစလို့ဥပဒေမဲ့ဖမ်းဆီးခံထားရသူတွေကလည်း1900ကျော်တယ်လို့မှတ်တမ်းရှိထားပေမဲ့တတိယမတိရတဲ့နေရာတွေမှာဖန်းစည်းခံရသူတွေရှိနေတာကြောင့်တကယ်အရေးအတွက်ဟာဒီထက်များနိုင်တယ်လို့လည်းပြောပါရယ်အခုလိုမျိုးတရားလက်လွတ်ဖန်းစည်းမှုတွေဟာအတင်းအဓမ္မအင်အားသုံးလက်ဆဖြောက်မှုမြောက်ကောင်းမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဘာရှလက်ကပြောကြားပြီးဆက်လက်ဖန်းစည်းခံထားရသူတွေကိုချက်ချင်းပြတ်လွတ်ပေးဖို့တောင်းဆိုခဲ့ပါရယ်အမျိုးသမီးသတင်းတောက်၈ယောက်အနည်းဆုံးပါတဲ့သတင်းတောက်29ယောက်ထက်မနည်းဖမ်းဆီးခံထားရတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောထားပါတယ်မြန်မာနိုင်ငံအပေါ်ဩဇာလွှမ်းနိုင်သူတွေသတင်းအချက်အလက်ရှိထားသူတွေအားလုံးအနေနဲ့စစ်ကောင်းဆောင်တွေအရင်ကရောအခုပါကျူးလွန်ထားတဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ကြာဝင်ခံအောင်လုပ်ကြဖို့လည်းသူကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဓမ္မအာဏာသိမ်းထားတာအဆုံးတတ်အောင်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်အဆုံးအဖြတ်ပေးရမယ့်အချိန်ရောက်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကပြစ်မှတ်ထားတံခတ်မှုတွေလုပ်နေချိန်မှာပဲဒီတံခတ်မှုတွေကိုမမှုတဲ့ပုံစစ်တပ်ကတုံ့ပြန်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ခရစ်စတင်းရှာနာဘာခနာကပြောကြားပါတယ်။ဗုဒ္ဓဦးနေတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာစစ်တပ်နဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသူကပြောပြခဲ့တာဖြစ်ပါတယ်။
I had discussion with the army and I warned them that member states and security council might take huge strong measures and the answer was we are used to sanctions and we
စစ်တပ်နဲ့ဆွေးနွေးခဲ့စဉ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီကကြီးမားပြင်းထန်တဲ့အရေးယူမှုတွေလုပ်နိုင်တယ်လို့တတိပေးခဲ့ပါတယ်သူတို့ဘက်ကပြန်ပြောတာကတော့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခံရတာကျင့်သားရနေပြီအရင်ကဒဏ်ခတ်အရေးယူမှုတွေလုပ်ခဲ့ပေမဲ့လွတ်မြောက်ကျော်လွှားနိုင်ခဲ့တယ်လို့တုံ့ပြန်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပြောပြတာပါမြန်မာနိုင်ငံတနိုင်ငံနဲ့အထူးချံဖြစ်မယ်လို့သူကထပ်ပြီးသတိပေးတဲ့အခါမှာလဲရှိတဲ့မိတ်ဆွေအနေငယ်နဲ့အလုပ်ဖြစ်အောင်ပေါင်းသင်းဆက်ဆံသွားရမှာဖြစ်တယ်လို့စစ်တပ်ဘက်ကသူ့ကိုတုံ့ပြန်ခဲ့တယ်လို့ပြောပါတယ်ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့တော်တော်ပြင်းထန်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့သူထင်မြင်ကြောင်းမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ခရစ်စတင်းရှာနာဘာခနာကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေရပ်သွားအောင်ဆွေးနွေးမှုကနေပဲအပြေချနိုင်မယ်လို့ထင်တဲ့အတွက်သူ့အနေနဲ့စစ်တပ်နဲ့ဆက်ပြီးဆွေးနွေးသွားမယ်လို့လည်းပြောကြားခဲ့ပါတယ်မြန မြန်မာနိုင်ငံအပေါ်ဩစာလွှမ်းမိုးမှုရှိတဲ့တရုတ်နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ထိရောက်တဲ့နည်းလမ်းတွေနဲ့ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုပြောကြားခဲ့ပါတယ်။အာနာသိမ်းထားသူတွေအနေနဲ့အရသာအစိုးရလက်အာနာပြန်အပ်ရေးအတွက်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့တရုတ်နိုင်ငံကလည်းတိုက်တွန်းထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ
The message we have sent to them has been pretty simple in fact it is thatwe are looking for China.
မြန်မာနိုင်ငံမှာအရသာအစိုးရလက်အာဏာပြန်ရောက်အောင်တရုတ်နိုင်ငံအနေနဲ့အပြုသဘောနဲ့ဆောင်ရွက်ပေးဖို့လိုလားကြောင်းအမေရိကန်ပြည်ထောင်စုကတရုတ်ကိုပြောထားတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့အမြင်တူတဲ့မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာတရုတ်နိုင်ငံကိုလည်းတောင်းဆိုနေတာဖြစ်တယ်လို့ပြောပါရယ်မြန်မာနိုင်ငံအတွက်အရေးပါတဲ့နောက်ထပ်စီးပွားရေးမိတ်ဖက်နိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနိုင်ငံဂျပန်နိုင်ငံတို့နဲ့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာအရေးကိစ္စကိုဆွေးနွေးတိုက်ထွန်းထားတယ်လို့ပြောပါရယ်မြန်မာနိုင်ငံမှာဒီမိုကရေစီနီးလန်းကျရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရလက်အာဏာပြန်ရောက်နိုင်ရေးဆက်ပြီးတော့ဆောင်ရွက်သွားကြဖို့အတွက်Indo-Pacific ဒေသတွေကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဂျပန်၊အိန္ဒိယတို့နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတီးခြားစီဆွေးနွေးစင်မှာရောဩစတြေးလျနိုင်ငံမှာပါဝင်တဲ့လေးနိုင်ငံစုပေါင်းဆွေးနွေးစင်မှာပါနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားထားပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့အပေါ်ငြင်းငြင်းချမ်းချမ်းဆန္ဒပြနေတာကိုအာဏာသိမ်းထားသူတွေဘက်ကရရက်ဆက်ဆက်နှိမ့်နှင်းနေတဲ့အပေါ်နိုင်ငံတွေအားလုံးကတညီတညွတ်ထဲပြစ်တင်ရှုံချကြဖို့နိုင်ငံသားရေးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားခဲ့ပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအပေါ်စိုးရိမ်ကြောင်းဒီကနေ့ထပ်ပြောကြားပြီးတော့အားလုံးကိုချိန်ချင်းသိမ့်သိမ့်လှုပ်ကြဖို့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွေကတက်ဆိုင်သူအားလုံးနဲ့အဆက်အသွယ်ရှိပြီးတင်းမာမှုတွေလျှော့ချသွားရေးအတွက်တက်တက်ကြွကြွတိုက်တွန်းနေပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့အပြုသဘောနဲ့ဆက်ပြီးဆောင်ရွက်သွားမယ်လို့လည်းသူကဆိုပါတယ
်我们认为国际社会的任何行动都应有助于缅甸政治和社会稳定。
နိုင်ငံတကာအတိုင်းအဝိုင်းရဲ့ဆောင်ရွက်မှုမှန်သမျှဟာမြန်မာနိုင်ငံရဲ့နိုင်ငံရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းစွာပြန်လည်တည်မြဲရေးအတွက်သာဖြစ်တင်ပြီးတော့နောက်ထပ်ပဋိပက္ခတွေဖြစ်မှာမျိုးရှောင်ရှားတဲ့နဲ့အခြေအနေတွေပိုရှုပ်ထွေးအောင်မလုပ်သင့်ဘူး။တရုတ်နိုင်ငံအနေနဲ့တင်းမာမှုတွေရောကြသွားရေးအတွက်အပြုသဘောဆောင်ဆက်ပြီးတော့လုပ်သွားဖို့ဆန္ဒရှိပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကပြောကြားခဲ့တာပါ။မြန်မာနိုင်ငံအပေါ်ဩစာလွှမ်းမိုးမှုရှိတဲ့တရုတ်နိုင်ငံအနေနဲ့အရသာအစိုးရလက်အာဏာပြန်ရောက်ရေးကိုထိထိရောက်ရောက်လုပ်တဲ့နယ်လို့အမေရိကန်ပြည်ထောင်စုကမနေ့ကပဲထပ်ပြောခဲ့တာပါမြန်မာနိုင်ငံထဲမှာအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့စစ်ခေါင်းဆောင်တွေအာဏာသိမ်းခဲ့တာကိုတရုတ်အစိုးရပိုင်းသတင်းမီဒီယာတွေကအာဏာသိမ်းတယ်လို့မပြောဘဲအစိုးရအဖွဲ့အတွဲအကြီးအကျယ်အပြောင်းအလဲလုပ်ခဲ့တယ်လို့သာဖော်ပြခဲ့ကြပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းသဘောထားမတူညီမှုတွေကိုဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေထဲကနေအသေးအချာဖြည့်ရှင်းမှာလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကတောင်းဆိုခဲ့ပါတယ်။မနေ့တုန်းကဆန္ဒပြသူ38ယောက်ထက်မနည်းသေဆုံးတဲ့အထိလုံခြုံရေးတွေနဲ့ပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့ပေမဲ့ဒီကနေ့မြို့တော်တော်များများမှာဆန္ဒပြသူတွေဟာဆက်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ရန်ကုန်မြို့ထဲမှာလည်းနေရာတော်တော်များများမှာဆန္ဒပြခဲ့ကြတာပါ။အလုံးမြို့နယ်၊ကမာရွတ်မြို့နယ်တကုံမျိုးသစ်မြောက်ပိုင်းတွေဘက်မှာအင်အားသုံးလူစုခွဲမှုတွေရှိခဲ့ပါတယ်ဒါပေမဲ့ဆန္ဒပြသူတွေကလည်းလူစုခွဲလိုက်ပြန်ပြီးလူစုဆန္ဒပြလိုက်လုပ်ခဲ့ကြပါတယ်မနေ့တုန်းကဖြိုခွဲမှုအတွင်းလူအများဆုံးသေဆုံးခဲ့တဲ့ရန်ကုန်မြောက်ဥက္ကလာပမှာဒီကနေ့လည်းဖြစ်ခတ်မှုတွေရှိခဲ့ပေမဲ့သေဆုံးတန်ရာရတဲ့သတင်းတွေတော့မရပါဘူးလူစုကလမ်းမှာတားဆီးထားတာတွေကိုစစ်တပ်နဲ့ရဲကဘူဒိုဇာတွေတုံရှင်းလင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာလူစုကပြန်ပြီးတော့အဲ့ဒီအတားဆီးတွေကိုချခဲ့ပါတယ်မနေ့တုန်းကအသေးဆုံးရှိတဲ့မန္တလေးမုံရွာစတဲ့မြို့တွေမှာလည်းဒီနေ့လူတွေလမ်းပေါ်ထွက်ဆန္ဒပြကြပါရယ်လုံခြုံရေးတွေလက်ချက်နဲ့ကွဲလွန်သွားခဲ့ကြသူတချို့ရဲ့ဇာပနာအခမ်းအနားတွေကိုလည်းဒီကနေ့ကျင်းပခဲ့ကြတာမှလူထောင်နဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါရယ်လုံခြုံရေးတွေလက်ချက်နဲ့ထိခိုက်ဒဏ်ရာရသူတွေကိုကူညီတဲ့ရန်ကုန်မြို့ကနိုင်ရေးကူညီမှုအသင်းရုံးခန်းကိုလည်းမင်းညာရုံးကလက်နက်ကင်လုံခြုံရေးတွေဝင်ရောက်ဖျက်ဆီးပြီးတော့ရုံးခန်းမှာရှိနေသူတယောက်ကိုရိုက်နှက်ခဲ့ပါရယ်ကွန်ပျူတာအပါအဝင်ပစ္စည်းတချို့ကိုလည်းသိမ်းယူသွားခဲ့ကြပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ19.69 kHz 15653ည19.25 kHz 11803ည19.32 kHz 9335နဲ့စနေတနင်္ဂနွေမှာ19.190 kHz 1905တို့ကနေထုတ်လွှင့်ပြနေပါရဲ့ရှင်။
ကျတာပရိညာပိုင်း VOA American တန်ရဲ့ထိတ်တရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။စင်ကာပူနဲ့မြန်မာနိုင်ငံကြားတန်လျာဖြစ်ဖွယ်ငွေလွှဲကြောင်းတွေကိုတတိထားစောင့်ကြည့်ဖို့ဗန္ဒာငွေကြေးဆိုင်ရာလုပ်ငန်းတွေကိုစင်ကာပူဗဟုဘဏ်ကညွှန်ကြားထားပါတယ်။မြန်မာနဲ့စင်ကာပူကြားငွေကြေးဆိုင်ရာပြစ်မှုမြောက်နိုင်တဲ့တန်လျာဖြစ်စရာငွေလွှဲကြောင်းနဲ့ငွေစည်းစိမ်မှုတွေကိုအထူးတတိထားစောင့်ကြည့်ဖို့ငွေကြေးဆိုင်ရာအဖွဲ့တွေကိုပေးပို့တဲ့စင်ကာပူဗဟုဘဏ်ရဲ့ညွှန်ကြားစာကိုရိုက်တာစတင်ဌာနကတွေ့ရပြီးတဲ့နောက်ကိုကာရေးသားထားတာပါစင်ကာပူငွေကြေးဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့ MAS ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာလဲငွေကြေးအဖွဲ့အားလုံးရဲ့အမှုဆောင်အရာရှိချုပ်တွေအနေနဲ့ငွေကြေးအန္တရာယ်ပိုမြင့်မားလာမှုအတွက်လိုအပ်တဲ့ဥပဒေကြောင်းဆိုင်ရာတင်ပြမှုအဆင့်ဆင့်နဲ့လျော်ညီတဲ့အန္တရာယ်ကာကွယ်ရေးတွေခိုင်ခိုင်မာမာလုပ်ဖို့မှာထားပါတယ်မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေထဲမှာပမာဏအများဆုံးဖြစ်ပြီးဒေတာရင်းငွေကြေးအချက်ချာချတဲ့စင်ကာပူရဲ့ငွေကြေးအုပ်ချုပ်မှုအဖွဲ့ကမြန်မာနိုင်ငံပေါ်အခြားနိုင်ငံတစ်ခုချင်းစီကစီးပွားရေးတက္ကသိုလ်မှုသတင်းတွေကိုပါစောင့်ကြည့်ပြီးဖြစ်လာနိုင်ပွဲငွေကြေးခွာချမှုတွေကိုအထူးသတိထားစစ်ဆေးဖို့အတိအကျမှာထားပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံရဲ့ဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပြစ်ခတ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့တေးချေထိခိုက်မှုတွေမြင့်မားလာတာကြောင့်မြန်မာနိုင်ငံထဲရှိစင်ကာပူနိုင်ငံသားတွေအနေနဲ့အမြန်ဆုံးပြန်လာဖို့စဉ်းစားကြပါလို့လဲစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့မှပဲတိုက်တွန်းထားပါတယ်။မနေ့ကလူပေါင်း38ဦးထိတည်ဆုံးခဲ့ရတယ်လို့ကုလသမဂ္ဂကကြေညာပြီးမှအချိန်ရနေသေးတော့ခုလိုမြန်မာနိုင်ငံကနေအ мян ပြန်ထွက်ခွာဖို့နဲ့စင်ကာပူကနေလည်းမြန်မာကိုထပ်မသွားချာရေးကိုပါဒီနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ခင်။မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လုပ်ကိုင်နေတဲ့ဂျပန်ကီရင်ဘီယာကုမ္ပဏီကိုနော်ဝေးငွေကြေးစုဆောင်မှုရန်ပုံငွေအဖွဲ့တဲ့ကနေထုတ်ပြစ်နိုင်ခြေလာလာအတွက်စောင့်ကြည့်စီးရင်တဲမှာထဲသွင်းလိုက်ပြီလို့နော်ဝေးဗဟုဘဏ်ကဗိုလ်ဒူးနေကပြောပါတယ်မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီ limited နဲ့ first step လုပ်နေတဲ့ Kirin Bia ကုမ္ပဏီကအခုလိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအစိုးရကိုစစ်တပ်အာဏာသိမ်းဖယ်ရှားခဲ့တာကြောင့်ဒီ first step လုပ်ငန်းကိုအမြန်ဆုံးအဆုံးသတ်ဖို့လုပ်နေတယ်လို့ February 5ရက်နေ့ကထုတ်ပြန်ထားပါတယ် Kirin ကုမ္ပဏီမှာယင်းနှိမ့်နယ်မှုကိုဆက်ထားမထားဆုံးဖြတ်ချက်ချရမယ်ဒီနော်ဝေးရန်ပုံငွေအဖွဲ့အနေနဲ့ကီရင်ကုမ္ပဏီကမြန်မာစစ်တပ်နဲ့ဖက်ဆက်စည်းဝိုင်းလုပ်တာရပ်ဆိုင်မဲ့ဒီစီဇန်ကိုအကောင့်ထဲပေါ်တဲ့ပေါ်စောင့်ကြည့်သွားမယ်လို့နော်ဝေးဗဟုဘဏ်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အခုလိုကီရင်ရဲ့မြန်မာဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုအဆုံးသတ်မဲ့အစီအစဉ်ကြောင့်ဂျပန်အစုရှယ်ယာအမေရိကန်ဒေါ်လာ 1.8 ဘီလီယံထက်ဝင်ထားတာကိုရုပ်သိမ်းလိုက်မှာဖြစ်ပေမဲ့ကီရင်အနေနဲ့သူ့ဘီယာကိုမြန်မာနိုင်ငံထဲဆက်တော်ရောင်းချင်သေးတယ်လို့ဆိုပါတယ်။နော်ဝေးရန်ငွေအဖွဲ့ကိုကြီးကြပ်ရတဲ့NBIM ခေါ်နော်ဝေးယင်းနှိမ့်နယ်မှုစီမံခန့်ခွဲရေးအဖွဲ့အနေနဲ့2020ခုနှစ်ကစီးရင်တွေအရကီရင်ကုမ္ပဏီမှာအစုရှယ်ယာ 1.29 ရာခိုင်နှုန်းဝေးပမာဏအမေရိကန်ဒေါ်လာ 289.1% ကိုထည့်ဝင်ထားပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ပွဲအုပ်ချုပ်ရေးကောင်စီရဲ့အမိန့်ကိုဆက်ပြီးမနာခံကျင်းပလို့ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်3ဦးအိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံလိုက်ပါတယ်အိန္ဒိယနိုင်ငံရှေ့မြောက်ဒေသမြန်မာနိုင်ငံနဲ့နယ်စပ်ကမီဇိုရန်ပြည်နယ်မြောက်ကလိုင်ဖိုင်မြို့ကိုမြန်မာရဲတပ်ဖွဲ့ဝင်တွေမနေ့ကဝင်ရောက်လာကြပြီးကျန်းမာရေးစစ်ဆေးမှုနဲ့လိုအပ်တဲ့စီမံမှုတွေလုပ်ပေးနေတယ်လို့ခရိုင်ရဲရာရှိချုပ်ကဆိုပါတယ်မီဇိုရန်ပြည်နယ်စာဟစ်ခရိုင်ရဲချုပ်စတဖန်လန်နန်နော်မာကဒီရဲတပ်ဖွဲ့ဝင်3ဦးအနေနဲ့ဆီယာနာပိုင်တွေစီကနေပေးလာတဲ့အမိန့်တွေကိုမနာခံနိုင်တော့လို့အခုလိုထွက်ပြေးလာတာလို့ပြောကြောင်းရှင်းပြပါတယ်ဒါအပြင်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးရှိတာကြောင့်သူတို့အနေနဲ့အခုအိန္ဒိယမှာပဲနိုင်ငံရေးခွလုံခွေမှာရှောက်ထားလိုက်ပြီလို့လည်းရဲချုပ်လန်နန်နော်မာကဆက်ပြောပါတယ
်မတ်လ၄ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံတဝန်းကစစ်အာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးကြပါမယ်ဆီယနာတိမ့်မှုကိုစန့်ကျင်ကန့်ကွက်ပြီးတော့ဒီမိုကရေစီရရှိရေးငြိမ်းချမ်းစွာတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းခဲ့ပေမဲ့လည်းအချိန်ရော့မသွားပဲဆက်ပြီးတော့ဖြစ်ပွားနေတော့မှမနေ့တုန်းကအကြမ်းဖက်ဖြိုခွဲမှုအတွင်လူအများပြားသေဆုံးခဲ့ရပြီးတဲ့နောက်တနေ့ဒီကနေ့မှလည်းနှိမ်နင်းဖြိုခွဲတာတွေကိုအန်တုပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရန်ကုန်မြို့တဝန်းဒီကနေ့ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မေခစူးစီးတင်ပြထားပါတယ်
ဖေဖော်ဝါရီ၁ရက်နေ့တည်းကအာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကအာနာသိန်းပြည်ဆန္ဒပြမှုတွေဟာနေရာအနှံ့ပေါ်ထွက်လာတာတလားကြော်နေပြီဖြစ်ပေမဲ့ခုထိအချိန်လျှော့သွားတာမရှိသေးပါဘူး။မနေ့ကတော့ရန်ကုန်မြို့ရင်မြောက်ကလာပမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်၁၀ဦးထက်မနည်းသေဆုံးခဲ့ကြရပါတယ်။ဒီကနေ့နေ့လယ်ကစလို့ရန်ကုန်စမ်းကြောင်းမြို့နယ်အပါအဝင်မြောက်တကုံအလုံနဲ့တာမွေမှာငင်းချမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့ပါတယ်။အောက်ကြီးမြင့်နိုင်လန်းနဲ့အလုံလန်းမီးပွိုက်မှာစစ်ကားရှစ်စီးနဲ့အချုပ်ကားတွေရှိနေပြီးအတန်ပုံးသုံးချက်ထက်မနည်းဖောက်ကာမျက်ရည်ရိုပုံးပစ်သွင်းတာတွေနဲ့လူစုခွဲတာတွေလုပ်ခဲ့ပါတယ်။ပြလူလူကိုမိโกပုံးတွေနဲ့အတန်ပုံးတွေပြစ်ခတ်ဖြိုခွဲတာမှာမူဝါလန်အထိဝင်ရောက်ဖြိုခွဲခဲ့တာတွေလည်းရှိခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်။အဲ့ဒီနားတဝိုက်ဟာဆန္နာပြသူခံမှန်းကြီးရာချီစုဝေးခဲ့တဲ့နေရာဖြစ်ပြီးအဲ့ဒီလူစုလူဝေးဆန္နာပြချိန်မှာအခုလိုဖြိုခွင်းခဲ့တာဖြစ်ပါတယ်။ဖြိုခွင်းမှုတွေရှိခဲ့ပြီးမဲ့ပြင်းထန်ထိခိုက်တာမျိုးတွေမရှိခဲ့ပါဘူး။ဘလို့အခြေအနေပဲကြုံကြုံအာနာရှင်မကြဆုံးတဲ့၍ငင်းငန်းစွာဆန္ဒဖော်ထုတ်ဖို့ရည်ရထားတယ်လို့ဆန္ဒဖော်ထုတ်နေတဲ့လူငယ်တွေက VOA ကိုပြောပါတယ်
။ကျွန်တော်တို့နဲ့ဇွဲသူတွေရောကျွန်တော်တို့နဲ့အများကြီးငယ်တဲ့လူကစနစ်၃နှစ်လောက်ငယ်တဲ့လူဆိုအခုမှ၁၇နှစ်ပြည့်ပြီကတည်းကကျော်တဲ့လူအဲ့လိုလူတွေနေသွားရဆိုတော့ကျွန်တော်တို့မကြောက်ဘူးခင်ဗျာ။ပို့ပြီးတော့စိတ်ထဲမှာအခံပြင်းတယ်ခင်ဗျာ။ဘာမှလည်းမလုပ်နိုင်ဘူး။အခုမှသူတို့လည်းလက်နဲ့လက်ပြီးတော့ကိုကအကြမ်းဖက်နေတယ်နိုင်ငံတကာဘယ်လိုပြောမလဲကျွန်တော်တို့ကတက်ဆီဖတ်လို့ကသူတို့အဲ့လိုကျွန်တော်တို့ပြိတ်ဆိတ်တော့ချုပ်ကန်ရတာပါအဲ့လိုလေကျွန်တော်ကခံရမှာကြာခုချင်ကျွန်တော်တို့ဘက်ကယူရအရှုံးရဖြစ်နေဦးမှာကျွန်တော်ဘက်ကကျတော့သူတို့ဘက်ကတနတ်နဲ့တိုက်တဲ့ဆိုရင်ကျွန်တော်ဘက်ကကျတော့ဖြစ်နေတာကျွန်တော်စိတ်ဓာတ်နဲ့ပဲတိုက်ရမှာပြန်တိုက်ဆုံနေတာအဲ့ဒါကျွန်တော်ကကျွန်တော်မှမဟုတ်ပါဘူးအဲ့လူငယ်အကုန်လုံးကြောက်ပဲနဲ့ကျွန်တော်တို့ဘလောက်ပဲစဆုံးသွားတဲ့လူတွေကမှကျွန်တော်တို့ဇာတ်နာမဖြစ်ချင်အဲ့တော့ကျွန်တော်ကျွန်တော်မြင်နေဖြစ်တယ်မြင်နေဖြစ်တယ်ကျွန်တော်ကဆက်ပြီးတော့တိုက်သွားတယ်တိုက်ပြီးတော့ကျွန်တော်လမ်းပို့ဆက်တယ်
နောက်ထပ်လူစုခွဲခံရတဲ့နေရာကတော့မြောက်တကုံဘက်ပါကြွေးကြော်တန်းတွေနဲ့ငင်းချမ်းစွာဆန္ဒပြသူတွေဟာ35ရက်ကွက်34ရက်ကွက်အသင်းဝင်နဲ့ကြောင်းလန်းတဝိုက်မှာစုယုံဆန္ဒဖော်ထုတ်နေကြတာပါအာနာပိုင်လက်နက်ကင်တွေကအဲ့ဒီနေရာအနီးတဝိုက်ကိုနေလေပိုင်းလောက်ကမျက်ရည်ရိုပုံအတန်ပုံးတွေနဲ့လူစုခွဲခဲ့ပြီးပြည်သူတွေကာယံထားတာကိုလည်းဖျက်ဆီးရှင်းလင်းတာတွေလုပ်ခဲ့ပါတယ်အဲ့လိုလုတ်ခဲ့တဲ့အပြင်ရက်ကွက်တေတဲ့အထိဝင်ရောက်ကရှာဖွေတာတွေလုတ်ခဲ့တယ်လို့အဲ့ဒီနေရာမှာကိုရင်ကြုံတွေ့သူတဦးကပြောပါတယ
်ကျွန်တော်ကဒါကျွန်တော်တို့အကြောင်းတည်းလောက်ပဲရက်ကျင်နေပြည့်နေတဲ့ဘလောက်ကြကြကျွန်တော်တို့ကကျွန်တော်နိုင်ငံဆိုင်ကတော့သုံးလုံးတဲ့အကြောင်းဆက်လုပ်သွားပါမယ်ဆက်ပြီးလမ်းဆောက်တော့ဆက်ပြီးတော့ဝင်ရောက်ကဆန္ဒပြနေမှာပဲကျွန်တော်တို့ကတော့ဒါမှသူတို့အကြမ်းဖက်ပြင်ဆင်နေတယ်အကြမ်းနိုင်ကျွန်တော်တို့ဒီတော့ဒီလိုအောင်ရက်ကျင်ကျွန်တော်တို့ဆက်လက်ထိုင်ကြလို့မှာပါ
စံကြောင်မျိုးနယ်ထဲမှာလည်းတပိတ်ကိုဖြိုခွဲတာတွေရှိသလိုအာနာရှင်စန့်ကျင်ရေးကိုပုံစံမျိုးစုံတုံးဖော်ထုတ်တာတွေလည်းရှိပါတယ်။ထမိန်တန်းစင်ကလမ်းထဲကိုအာနာပိုင်တွေမဝင်နိုင်အောင်တားဆီးတာတွေလုပ်တာမျိုးတွေရှိခဲ့တယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက်အက္ကနုံကပြောပါတယ်
။အဲဒီနေ့စန်းချောင်းရဲ့အခြေအနေကဒီတွန်းတွန်းလမ်းဘက်မှာဒီမနက်ပိုင်းကဖြိုခွဲလိုက်တဲ့အတန်ပေါင်းမြေရိုးပေါင်းအဲ့ဒါဟိုပြစ်ခတ်ဖြိုခွဲလိုက်တယ်။ကျွန်းတော်လမ်းပေါ်မှာပေါ့နော်ကျွန်တော်လမ်းပေါ်တဲ့ဆောင်မှာဒီဆန္ဒပြတဲ့သူတွေရှိတယ်သူတို့ဆက်ပြီးတော့ဆန္ဒပြနေကြတယ်တိုင်းဒါကြုံမြများလည်းပါတယ်ပေါ့နော်အာနောက်ပြီးတော့သူတို့ဒီခံတက်တွေအစစ်စစ်ခံလာတာတွေ့ရတယ်ဟိုရဲတွေစစ်သားတွေအလွယ်တကူဝင်ရောက်နိုင်အောင်သူတို့ကာကွယ်ထားတာတွေ့ရတယ်ထမိုင်တန်းတွေလှမ်းထားတာလည်းတွေ့ရတာပေါ့နော်ဟိုဒီကျွန်းတော်လမ်းပေါ်မှာပေါ့အဲ့ဟာကစစ်တပ်တွေကဟိုဖြိုခွဲပေါ့အတိဆောက်ဆိုင်နေရလည်းတွေ့ရတယ
်တာမွေပညာတလလမ်းတလျှောက်ဩဘာလမ်းတီယာလန်း146လန်း145လန်းတွေမှာပါမျက်ရည်ရိုဘုံတွေပစ်ခတ်ဖြိုခွဲတာတွေအပြင်အိမ်တွေပေါ်အထိပါပစ်ခတ်တာတွေရှိခဲ့ပါတယ်။အဲ့ဒီနေရာတွေအကုန်လုံးကိုစစ်နယ်ရဲအင်အား300နီးပါးလောက်ကဝင်ရောက်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ထိခိုက်မှုအခြေအနေတွေကိုတော့မသိရသေးပါဘူး။ရန်ကုန်မြို့နေရာအနှံ့မှာတော့ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်နှိမ်နှင်းလို့တွေးမြေကြတဲ့အထိဖြစ်ခဲ့ရပေမဲ့ဒီကနေ့မှာနေရာတော်တော်များများမှာလူငယ်တွေဟာဆန္ဒဖော်ထုတ်နေတာတွေရှိနေသေးဖြစ်ပါရဲ့ရှင်။
ဒါကတော့ရန်ကုန်မြို့ကနောက်ဆုံးအခြေအနေမှတ်မိခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆီယနာသိမ်းမှုကိုစန့်ကျင်ဆန္ဒပြတဲ့လူတို့ကိုမနေ့တုန်းကလုံခြုံရေးတပ်ဖွဲ့တွေကအပြင်းထန်ပစ်ခတ်ဖြိုခွဲတာကြောင့်လူပေါင်းဒါဇင်နဲ့ချီပြီးတေဆုံးမှုတွေရှိခဲ့ပေမဲ့လို့ဒီကနေ့မှလည်းမြန်မာနိုင်ငံတဝန်းဆန္ဒပြသူတွေဟာလမ်းမတွေပေါ်ထွက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်တနာထွန်းပြောပြပေးပါရှင်။
မနီယာနိုင်ငံတဝန်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေလုပ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပါဗျ။ရန်ကုန်တိုင်းမြောက်ဥက္ကလာပါမြို့နယ်က35ဦးနဲ့အများဆုံးတေဆုံးခဲ့တာပါ။ဒီလိုအကြမ်းဖက်ဖြိုခွဲမှုနဲ့တေဆုံးမှုတွေရှိခဲ့ပေမဲ့လည်းဒီကနေ့မှလည်းဆန္ဒပြသူတွေကပုံမှန်အတိုင်းဆက်ပြီးဆန္ဒပြနေကြပါဗျ။မန္တလေးမှာမနီယာပစ်ခတ်မှုကြောင့်တေဆုံးသူ3ဦးရှိခဲ့ပါဗျ။ဒီကနေ့မနက်ပိုင်းကလည်းမန္တလေးမြို့ကောင်းကင်မှာတိုက်လီရင်၅စီးပြန်တန်းနေခဲ့ပေမဲ့ပြည်သူတွေကိုဆူဆူဝါးဝါအကြမ်းဖက်ဖြိုခွဲတာမျိုးတော့မရှိခဲ့ဘူးလို့မန္တလေးမြို့ဆန္ဒပြခေါင်းဆောင်တူဖြစ်သူကိုဒီစာဆန်းကပြောပါရယ်
။ဒီနေ့မှာတော့အခုထိတော့ကျွန်တော်တို့ဒီကတော့ထိတ်တဲတူတာမျိုးလာရောက်ကျွန်တော်တို့ပြင်အားစုလို့ဖြိုခွဲတာမျိုးတော့မရှိသေးဘူး။ဒါပေမဲ့ဒီအာနာရှင်ဒီရဲ့ဒီစစ်သားတွေရဲတွေကကျွန်တော်တို့လူလူကိုအချင်းချင်းရေးတာချင်းချောင်းနောက်ချက်နေမယ်ဆိုတော့ကျွန်တော်တို့ကတော့ဒါအမြဲတမ်းဂရုထားဖို့ဆိုတော့နောက်ရက်ဒီမှာဆိုတော့ကျွန်တော်တို့ဒါမျိုးတွေရပါတော့အချင်းချင်းဖြစ်နိုင်တယ်။ဆိုတော့ကျွန်တော်တို့ပြည်သူအနေနဲ့ကျွန်တော်တို့လုံးဆရာရှိတဲ့ဒီငင်းငင်းဆိုတာမိမိတို့တန်တာတဘောတော့ဆက်လက်ပြီးတော့ပေါ်ထုတ်ပြတာနေကြမှာပဲဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့အပေါ်ပါလဲပြန်နေတာပါပဲကျွန်တော်တို့စစ်ကြောင်းအဒီထိုင်းတဲ့လူပြင်းနေတဲ့အချိန်ပေါ့နော်အဲ့မတိုင်းနေရှစ်ခွဲလောက်ရှင်နေရှစ်ခွဲ9နာရီလောက်မှာပေါ့ကျွန်တော်တို့ကျွန်တော်မြင်တာကသုံးကောက်ပေါ့နော်မြို့ကိုပြီးတော့ပြန်လာတော့တိုက်လို့ရင်၅ကြီးပြမြို့ပေါ်ဘူးပေါ့နော်အမြင့်နေလို့ခဏနေကြတော့မိတ်ပါကျွန်တော်တို့မြင်းနေရအတန်နဲ့အကျေကြီးရတယ်ပေါ့အဓိကလူသူကိုအကြောက်တရားပူပြီးတော့ကြီးလာအောင်ကြောက်ဖိတ်ပူပြီးများလာအောင်ချင်းချောက်တဲ့သဘောအင်အားပြတဲ့သဘောလိုပဲယူဆရတယ်နောက်တစ်ခုကသူတို့ကိုသူတို့လည်းပဲပေါ့နော်ဟိုဘသူတို့မှအင်အားရှိတယ်ဆိုတော့ကြာကျင်တဲ့သဘောပေါ့နော်
မန္တလေးတိုင်းမြင်းချံမြို့နယ်မှာလည်းမနေ့ကတေဆုံးမှုတွေရှိခဲ့ပြီးတော့ဒီကနေ့ဆန္ဒပြသူတွေကိုလည်းပြစ်ခတ်ဖြိုခွဲမှုတွေရှိခဲ့တယ်လို့မြင်းချံမြို့လူမှုကယ်ဆယ်ရေးအသင်းကတာဝန်ရှိသူတူကပြောပါရယ်
။ဒီလိုသူတို့ပြတ်တဲ့ဥစ္စာကမြို့လေကောင်ကြီးကိုပဲလမ်းလာတယ်။လာပြီးတော့လမ်းနဲ့ပြည်ညာသူရှင်းပြောလာတယ်။လာပြီးတော့ဘာမှမရှိတဲ့ကြောင့်ပြည်ရတယ်။ကျန်ပြီးတော့ဒီနေ့လောက်အနေမှာအခုလိုဒီနေ့ရင်းမြို့လေကောင်ကမှဟိုမြောက်ဥပဒေရှိတယ်ကွာနော်။အဲ့ဒီကမာနဲ့ဘူဒီကျူကမာနဲ့မန်နေဂျာဆိုတော့အဲ့မှာကြည့်ကြခက်ကြတာဆိုတော့ဘောကတော့မပေါ့ဘူးကွာဒီနောက်ကဝိုင်းတော့ပြန်ကြတာကြည့်ကြခက်ကြတာဆိုတော့အဲ့မှာဘူနောက်နိုင်ဝဲလောက်ဆိုမှတစ်ခေါက်တော့ကြည့်ပြန်လာတယ်ဒီကင်းဟိုလောက်ကြတော့ကျတော့ချက်ခွဲနဲ့ချက်တော့ကြတော့ပြန်ပြီးကြတော့ပြန်ပြီးတော့ရုပ်ကိုတို့ပြန်ပြတ်ရထိုးသွားတယ်
ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းဆန္ဒပြသူတွေကိုရာဘာကြီးမျက်ရည်ရိုပုံအတန်ပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့တယ်လို့တောင်ကြီးမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါရယ
်ကျွန်တော်တို့ကဂုံအမြင့်ကနေမှယူတယ်ဒီကောင်တွေကဂုံအမြင့်မှပြီးလိုက်တယ်ပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီလမ်းပိတ်ပိတ်တဲ့ဟာတွေကလည်းတော်တော်လေးဆန္ဒကြဝတဲ့ခါကျတော့ဒီကောင်တွေအခြေအနေမကောင်းဘူးလို့ထင်လို့ပြန်ဆုတ်ပေးရလို့ထင်တယ်ပေါ့နော်အဲဒီနေ့မှဆိုလို့ရှိရင်ကျွန်တော်တို့ထိတ်ကြိုက်တော့သတ်တွေ့ရမျိုးမဟုတ်ဘူးကျွန်တော်တို့ကအထိုင်နဲ့ချရတယ်ထားချတာဒီကောင်ကြီးလာတယ်လာလာပြီးတော့နည်းနည်းလေးခြောက်တယ်ပေါ့နော်ကျွန်တော်ရာဘာကြီးနည်းနည်းပြစ်မယ်အဲနောက်ပြီးတော့အတန်ပုံနည်းနည်းပြစ်တယ်နောက်ပြီးတော့ဒီရောက်ရုံပုံနည်းနည်းပြစ်တယ်ပေါ့နော်အဲအဲ့လိုအချိန်နေပြီးတော့ကျွန်တော်တို့ ਨੇ ညှိနှိုင်းတယ်သူတို့ဂရီမီဒီယာတွေကျွန်တော်တို့ပြောတယ်အဲပြောတဲ့အခါကျတော့သူတို့ဘက်ကနေပဲအဲဟိုဟာဆက်ပြီးတော့ဆုတ်ပေးတယ်ပေါ့နော်သူတို့ဆုတ်ပေးတဲ့အတွက်ကြောင့်ကျွန်တော်တို့ကဖတ်ဆုတ်တယ်ဒီလိုပုံတော့ပဲဟောပေါ့နော်ကျွန်တော်ဒီစာနာကြတဲ့ညီကိုလေးနည်းထိတယ်ထိပြီးတော့ကျွန်တော်တို့က plan B အနေနဲ့အဲဒီချမ်းမြားရွှေတောင်တဲကိုကျွန်တော်တို့ထားဟောပေါ့နော်ဒီလူစုလူဝေးနဲ့စာနာပြန်ပြတယ်ပေါ့နော်ဒီကကကျွန်တော်တို့ရည်ရွယ်ချက်ကစာနာပြဝယ်ဒီတောင်ကြီးမှာဟိုရှိနေတယ်ဆိုတာကိုကြောင်းနေဟိုပို့ပြီးနားလည်ချက်ချင်းနဲ့တဘောပါဗျာဟုတ်ကဲ့
မြန်မာနိုင်ငံအနှံ့မှာဒီကနေ့ဆန္ဒပြပွဲတွေကဆက်ရှိနေသလိုမနေ့ကကြဆုံသွားကြသူတွေရဲ့ဇာပနာအခမ်းအနားတွေကိုလည်းပြုလုပ်နေကြပါတယ်အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစလို့ဒီကနေ့အထိနိုင်ငံအနှံ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေဟာတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်ရှင်
။မင်းတနာထွန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတဝန်းမှာတော့မနေ့တုန်းကအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းမှာအသက်ဆုံးပါသွားရသူတချို့ရဲ့ဇာပနာအနာရေးအခမ်းအနားတွေဒီကနေ့ကျင်းပပါတယ်။မန္တလေးမြို့ကတည်ဆုံသွားတဲ့မတ်ကျေစင်အပါအဝင်မုံရွာမြို့မှာလည်းတည်ဆုံသွားတဲ့လူတချို့ကိုဒီကနေ့နေ့လယ်ပိုင်းတုန်းကတင်ကြခဲ့ကြပါတယ်။ထောင်နဲ့ချီတဲ့ဒေသခံတွေကအနာရေးအခမ်းအနားကိုလိုက်ပါပို့ဆောင်ပေးခဲ့ကြပါတယ်အကြောင်းပြေဆုံးကိုကိုတက်နိုင်ပြောပြပေးပါရှင
်မုံရွာမြို့နယ်မှာမနေ့ကအာဏာရှင်စန့်ကျင်လှုပ်ရှားမှုအတွင်းတည်ဆုံးသောသူကြပြဆရာကေဇဝင်းပါဝင်၄ဦးကိုဒီကနေ့တကြိုခဲ့ပြီးထောင်နဲ့ချီတဲ့ဒေသခံတွေလိုက်ပါပို့ဆောင်ခဲ့ကြတယ်လို့ဇာပနာပို့ဆောင်ပေးခဲ့တဲ့မုံရွာဒေသခံတို့ကပြောပါတယ
်အဲ အခုဒါအတင်းရေပဲဗျာအဲ့ဒီရဲတွေပါလဲမနောက်ချောင်ရဲပဲမြို့ရဲပတ်ပြီးတော့ဒီစကင်းထုတ်တာကိုခေါ်လာဗျသူတို့နေအင်းကနေပြီးတော့အဲ့ဒီမြို့လမ်းမကြီးကနေထွက်ပြီးတော့ဗျဒီနိုင်တဲ့ဒီစကင်းကိုလာလာဗျဟိုလိုတလောင်းစီဟိုလေးလောင်းပြန်ရင်းလဲလာတော့မဟုတ်ဗျတလောင်းစီကနေသူထွက်တဲ့အချိန်နဲ့သူထွက်လာဗျအခုကဒီနေ့ကအခုငါးလောင်းတကြိုလာဗျငါးလောင်းချတာငါးလောင်းချတာဟိုမှာတလောင်းကဟိုမရှိလ ကျွန်တော်တို့ဒီအမုံရွာမျိုးနယ်မှာအာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုအာနာပညာဖက်ကပြစ်ခတ်ဖြိုခွင့်ခဲ့တာကြောင့်ကုထမင်းတဲ့ဆုံးခဲ့ပြီးအဲ့ဒီထက်ကငါးဦးလောင်းကိုဒီကနေ့တကြိုခဲ့တာပါကျန်တဲ့တေဆုံးသူ၄ဦးကိုတော့မနေ့ဖြစ်မှာတကြိုမှာဖြစ်ပါတယ်အာနာရှင်စန့်ကျင်ဒါတွေကိုဆက်လက်လှုပ်ဆောင်တော့မှာဖြစ်တယ်လို့မုံရွာဒေသခံတူဦးကပြောပါတယ်မတင်တဲ့ဦးပဲဗျာအရ
ရှိပါတယ်ဗျနောက်ဆုံးဘုရားတော့မရှိပါဘူးတက်နိုင်ရတဲ့အတိပဲဆန္ဒပြပါဗျ
ဒါအပြင်မနေ့ကမန္တလေးမြို့နယ်မှာလည်းအာဏာရှင်ဆိုင်ကျင်လှုပ်ရှားမှုတွေအတွင်းသိဆုံးခဲ့တဲ့မတ်ဂျီစင်ကိုလည်းဒီကနေ့မှာပဲတကြိုခဲ့ပြီးဒေသခံထောင်ချီလိုက်ပါပို့ဆောင်ခဲ့ကြတာပါအာဏာရှင်ဆိုင်ကျင်လှုပ်ရှားမှုတွေအတွင်းမှာသိဆုံးခဲ့သူတွေအတွက်စိတ်မကောင်းဖြစ်ရပါနဲ့တိုက်ပွဲတွင်သိဆုံးသွားသူတွေအတွက်အာဏာရှင်တွေကိုဆက်လက်ဆိုင်ကျင်ရမှာဖြစ်တယ်လို့လည်းမန္တလေးတိုင်းဒေသကြီးဒေါက်တာခွန်ကျော်ဦးကပြောပါတယ
်ဒီကျေးဇင်းလိုလူငယ်တွေပေါ့နော်တည်သွားတဲ့အတွက်တကယ်တမ်းကျတော့အသက်ပေးသွားတာပေါ့နော်အသက်ပေးသွားတာအဲ့တော့အသက်ပေးသွားပြီးနောက်ပိုင်းမှာသူရဲ့လှူရှာမှုပုံလေးတွေတက်လာတာနော်သူမိသားစုရဲ့ဘဝတွေတည်လာတဲ့ခါကျတော့အဲ့တော့ဘိုးတော်ခံစားတာပေါ့နော်အစောပိုင်းကခံစားရတဲ့ဘိုးတော်ခံစားတာပေါ့စိတ်ထဲမှာတော့ဘာဖြစ်လဲဆိုတော့နောက်ထပ်ဒီလိုကျေးဇင်းတွေထပ်ပြီးတော့အတိတ်မကြွေဖို့ပေါ့အဲ့လိုပဲကျွန်တော်တို့ဘလို့နီးလန်းနဲ့ဒီအာနာရှင်ကိုတိုက်ရမလဲဆိုတဲ့လမ်းကြောင်းပေါ့အဲ့ဒါလေးတွေကျွန်တော်တို့စနစ်တကျပြင်ဆင်သင့်ပြီလို့ယူဆပါတယ်ဒီအသက်ပြီးသွားတာဒါနိုင်ငံအတွက်အသက်ပြီးသွားတာဒါတော့ကျွန်တော်အခုတိုက်နေတဲ့တိုက်ပွဲကပြီးအထိဆုံးသည့်အထိအောင်နိုင်သည့်တိုက်ရမယ်ဆိုတော့အခိုင်အချက်နဲ့ပေါ့သူတို့ပေါ့နော်ကျွန်တော်တို့သစ္စာရှိရမယ်လို့ကျွန်တော်ယူဆပါတယ
်။ရန်ကုန်တန်းဒေသကြီးမြောက်ကလာပါမြို့နယ်မှာလည်းမနေ့ကအာနာရှင်လှုပ်ရှားမှုတွင်တည်ဆုံးသူများပြားရှိခဲ့ပြီးတည်ဆုံးသူတွေအတွက်ယေရှုပြီးတရားနာကောင်းမှုကုတော်ပြုလုပ်ခဲ့ကြပါတယ်။အယတာဆူရကိုဖိရှားပြီးစစ်တပ်ကအာနာသိမ်းလိုက်တဲ့နောက်ပိုင်းကစားဒီကနေ့အထိနိုင်ငံနှင့်အာနာရှင်ဆိုင်ကျင်လှုပ်ရှားမှုတွေလည်းအရှင်ဟုန်ပြင်းပြင်းနဲ့ဆက်လက်ဖြစ်ပေါ်နေတာပါ
။ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီစေအနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပြည်သူတွေကိုလက်နက်ကိုင်တွေကအကြမ်းဖက်ပစ်ခတ်လို့တနိုင်ငံလုံးမှာတော့တေဆုံသွားရသူပေါင်းက50ကျော်အထိရှိသွားပြီဖြစ်ပါတယ်။နေရာမှာတင်တေဆုံသွားသူတွေကိုပြန်ပြီးတော့တင်နိုင်မှုနောက်ပြီးတော့ဒဏ်ရာပြင်းထန်တဲ့သူတွေကိုကယ်ထုတ်နိုင်မှုအတွက်ကျိုးပန်းတဲ့သူတွေကိုလည်းအကြမ်းဖက်ဖမ်းဆီးတာတွေရှိလာနေပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြပေးမှာပါ။
အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်နေတဲ့လမ်းပေါ်ထွက်ဆန္ဒပြလာတာဟာတလနီးပါးရှိလာပါပြီ။ဆန္ဒပြပြည်သူတွေကိုအကြမ်းဖက်ပစ်ခတ်ဖမ်းဆီးတာတွေရှိနေပေမဲ့ဆန္ဒပြမှုတွေကတော့အကောင်နေသေးပါ။လက်နက်ကိုင်တွေရဲ့ပစ်ခတ်မှုကြောင့်၃လပိုင်း၃ရက်နေ့ဗုဒ္ဓဟူးနေ့တုန်းကတော့ပြည်နယ်နဲ့တိုင်းနေရအနှံ့မှာတိုက်ဆုံသူဦးရေအများဆုံးရှိခဲ့ပါတယ်။မြောက်ကလာအဝိုင်းအနီးကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ပစ်ခတ်မှုတွေကြောင့်နေရာမှာနေတည်ဆုံခဲ့ရသူတွေရှိသလိုဒဏ်ရာပြင်းထန်ပြီးဆေးရုံတင်ထားခြင်းဒီကနေ့မနက်ပိုင်းအထိတည်ဆုံသူတွေလည်းရှိလာပါတယ်။လူနာတွေနဲ့တည်ဆုံသူတွေကိုကယ်ဆယ်နေတဲ့ပရဟိတအဖွဲ့တွေကိုလည်းအကြမ်းဖက်တာတွေရှိခဲ့တဲ့အကြောင်းမွန်မြတ်စိတ်ထားဘိုးဘွားဆောက်ရှောက်ရေးအသင်းတာဝန်ရှိသူကပြောပါတယ်
။ဒီစဉ်လည်းတော့ရှောက်ရှောက်နဲ့ကားထဲမှာပဲမြင်နေရသူကကားထဲကနေအတင်းဆွဲချတာဆွဲချပြီးတော့ဈိုင်းလိုက်ပြီးကားကိုလည်းဖြတ်ပြီးသွားတယ်မှန်ပြီတော့ကားမှဆိုတော့ကြည်ရစီတက်မှတ်တင်နဲ့ပြတော့88ဆက်ပဲဒီနေ့မနေ့ထိကတော့35ရောက်ရှိရလို့ကြားထားတယ်ဒါမှမဟုတ်ပရိုက်ကအတင်းချင်းချင်းနဲ့အမားတို့လှမ်းပြောတာပေါ့နော်ဒါမှမဟုတ်အဲ့လားအမားတို့လည်းအတီးစုလို့မရဘူးဖြစ်နေတယ်အဲ့လိုဖြစ်နေတယ်35ရောက်တော့ဒီဆုံးပြီ35ရောက်လို့အမားတို့တင်းကြားထားတယ်ဟုတ်
မနေ့တုန်းကတည်ဆုံးသူတွေအထက်မှာပွေချင်းမီနဲ့ဆေးရုံရောက်တည်ဆုံးသူတွေအပါအဝင်အားလုံးပေါင်းလိုက်ရင်မြောက်ကလာဆေးရုံမှာအတီးပြုတ်ပေးနိုင်သူအရေအတွက်က20ဝန်းကျင်ရှိနေတာပါဒါပေမဲ့လည်းတချို့လူနာတွေပုဂ္ဂလိကအပြင်ဆေးရုံရောက်သွားသူတွေလည်းရှိနေလို့တည်ဆုံးသူစီးရင်ကွာဟတာတွေရှိနိုင်တယ်လို့မြောက်ကလာဆေးရုံအရေးပေါ်ဌာနမှအင်အားဖြည့်ခဲ့တဲ့ဒေါက်တာကျော်မင်းထွန်းကပြောပါတယ်
ကောက်တဲ့စီးရင်နဲ့ပြန်တွက်ပြီးပြောတာတော့မတော်တော့ဘူးနော်သူတို့ကောက်တာတော့အေး35ရောက်ဖြစ်မယ်သူတို့လေ private ပို့တာလည်းရှိတယ် private ဆေးရုံနဲ့ပို့တာလည်းရှိတယ်private ကိုရာရှိတယ်ဒီတချို့ကြတော့ဒီညောက်ဒီဆေးရုံကိုဖွင့်မယ်မသိတာကြီးလည်းရှိတယ်ဖွင့်မယ်မသိတော့ကျွန်တော်တို့ကကြတော့ဒီကျွန်တော်ဒီအခွင့်ဆရာဝန်တွေပေါ့နော်ဆရာဝန်တွေညောက်ကလာဆေးရုံဖွင့်ပြီးတော့ရေးဖို့ပြင်ပလူနာခါလာအနေနဲ့ဖွင့်ပြီးလူနာကြည့်ပေးတယ်ပေါ့နော်ကြည့်ပြီးတော့ဆေးရုံတင်လို့ရတဲ့လူတွေကိုတင်ဖို့လိုတဲ့လူဆိုတင်ပေးတယ်တင်ဖို့မလိုဘူးဆိုရင်တော့ ဒီလုံပေးရကြီးလုံပြီးပေးပြန်လိုက်တယ်ပေါ့နော်ဟုတ်ဟုတ်
ရန်ကုန်ကမြောက်ကလာပါမြို့နယ်မှာတည်ဆုံးသူဦးရေအများအပြားရှိခဲ့သလိုစကိုင်းတိုင်းအတွင်းကမုံရွာမြို့နယ်မှာလည်းတည်ဆုံးသူ၉ဦးထပ်မင်းရှိခဲ့ပါတယ်။မန္တလေးမြို့မော်လမြိုင်နဲ့မကွေးမြို့တို့မှာလည်းတည်ဆုံးခဲ့ရသူတွေရှိခဲ့ပါတယ်။နိုင်ငံရေးအစိုးရများအကူအညီဆောက်ရှောက်ရေးအသင်း AAPP ကပြုစုထားတဲ့စီရင်ရဆိုမနေ့ကတည့်ရက်သေးတည်ဆုံးသူ20ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ AAPP အဖွဲ့ဝင်ကိုဆန်းမင်းကတော့အတည်ပြုနိုင်တဲ့အရေးအတွက်ကိုသာထည့်တွက်ထားတာဖြစ်လို့ဒီထက်ပိုများနိုင်တယ်လို့ပြောပါတယ်။
ထပ်ပြီးချင်းဆက်ချက်တော့ကျွန်တော်တို့အခုစုံစမ်းပြီးတော့အတူတူချက်ယူနေကြတော့မယ်။မနေ့ကကျွန်တော်တို့သတင်းထုတ်ပြန်တဲ့အချိန်ကြီးကိုကျွန်တော်တို့အလုံး9ဦးပဲကျွန်တော်တို့ထည့်ထားနိုင်တယ်။ဒါပေမဲ့ဟိုကျွန်တော်တို့သိဆုံးတဲ့လူကြီးရဒီထက်ပိုများမယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပြောထားတယ်။အခုဒီနေ့ဆက်ပြီးတော့ဟိုကွန်ဖန်ရတာလည်းရှိရင်ကျွန်တော်တို့ထပ်ပြီးတော့ဖြည့်ဆူမယ်။
အာနာသိမ့်လိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးမတ်လ3ရက်နေ့အထိဖန်စီတရားဆွဲဆိုပြစ်ဒဏ်ချခံရသူပေါင်းက1192ဦးနဲ့တည်ဆုံးသူပေါင်း50ကျော်အထိရှိလာပြီလို့ AAPP ကထုတ်ပြန်ထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတော့ဗုဒ္ဓဦးနဲ့ကနှိမ်နှင်းမှုတွေအတွင်းတည်ဆုံးသူ38ယောက်ရှိခဲ့ပြီးဆေးအာနာသိမ့်တာကိုစန့်ကျင်ဆန္ဒပြတဲ့အပေါ်အာနာပိုင်တွေဘက်ကနှိမ်နှင်းမှုတွေနဲ့အဆိုးဆုံးနေ့တစ်နေ့ဖြစ်ခဲ့တယ်လို့မှတ်ချက်ပြုထားပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော့ဆုစုသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညအတန်လွင့်စီစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့ကမြမရေးသုံးသက်ချက်ကိုတင်ပြပေးကြပါတယ်ဆေးအုပ်စုရေးဆွဲခဲ့တဲ့အခြေခံဥပဒေအရရွေးကောက်တင်မြောက်တဲ့ NND ရက်သားဆိုရကြီးဆိုးမှကိုတွေးကြောက်တဲ့ဆေးအုပ်စုဟာရွေးကောက်ပွဲရလဒ်ကိုလစ်လျူရှုပြီးတော့ဆေးအာဏာသိမ်းလိုက်ပုံကိုတော့ဦးအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
စစ်တပ်ဟာတူလိုလားတဲ့ပါတီအနိုင်ရတဲ့ရွေးကောက်ပွဲကိုသာအတိအမှတ်ပြုတဲ့အစဉ်အလာရှိပါတယ်1990ရွေးကောက်ပွဲမှာ NLD နိုင်တာကိုစစ်တပ်ကအတိအမှတ်မပြုပါဘူး။နေပြည်တော်တိဆောက်ပြီး2010မှာရွေးကောက်ပွဲကျင်းပတာကို NLD ကသဘိမ့်မောက်ပါလေ။အဲ့ဒီတုန်းကဒေါ်အောင်ဆန်းစုကြည်အကြေကျုပ်ကြနေပါတယ်။ကျန့်ဖို့နိုင်အောင်ကြီးကြပ်ကျင်းပတဲ့မလွတ်လပ်တဲ့ရွေးကောက်ပွဲအဖြစ်မြင်ကြပေမဲ့ရလတ်ကိုစစ်တပ်ကလက်ခံတဲ့အတွက်ဦးသိန်းစိန်အစိုးရပေါ်ထွက်လာပါတယ်။2010မှာဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာအောင်ဦးသိန်းစိန်ကလမ်းဖွင့်ပေးပါလေဒေါ်စုရဲ့ကောင်းမှုနဲ့ဦးသိန်းစိန်ရဲ့ပြုပြင်မှုကြောင့်စီးပွားရေးဒဏ်ခတ်မှုရုပ်သိမ်းသွားပါတယ်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်နိုင်တော့စေအုပ်စုရဲ့အခြေခံဥပဒေအတိုင်းလုပ်ဖို့ဒေါ်စုကဆုံးဖြတ်လိုက်ပါတယ်ဥပဒေပညာရှင်ဦးကိုနီအကြံပေးတဲ့အတိုင်းနိုင်ငံတော်အတိုင်းမင်ခံယာရုကိုအခြေခံဥပဒေနဲ့အညီလွတ်တော်ကဒေါ်စုအတွက်ဖန်တီးပေးနိုင်ပါတယ်စစ်တပ်နဲ့ကျန်းဖို့ပါတီကိုယ်စားလှယ်တွေကကန့်ကွက်ပြီးမဲ့ NLD ကိုယ်စားလှယ်အများစုမင်းနဲ့အတီးပြုတ်နိုင်ပါတယ်အခြေခံဥပဒေနဲ့အညီဒေါ်စုကိုလုတ်ပိုင်ခွင့်အနှင်းနိုင်တာဟာငရင်းစီနဲ့ငရင်းကြော်တဲ့သဘောမျိုးလိုဖြစ်နေပါတယ
်ကျန်းဖို့ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေအပြင်းထန်ကန့်ကွက်နေတဲ့ကြားကအတိုင်းမင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကို2016မတ်လမှာ9ရက်အတွင်းလွတ်တော်နှစ်ရက်စလုံးကအများစုထောက်ခံမဲနဲ့အတီးပြုတ်နိုင်တာဟာစေအုပ်စုအတွက်မခံကျင်စရာဖြစ်ပါတယ်ဒီဥပဒေအသက်ဝင်ပြီးတစ်နှစ်မပြည့်ခင် 2019 ဇန်နဝါရီ29ရက်နေ့မှာဦးကိုနီလုတ်ကြံတပ်ပြတ်ခံရတာကိုကြည့်ရင်စေအုပ်စုဘလောက်မကြင်မကြမ်းဖြစ်နေတယ်ဆိုတာသိသာပါတယ်လွတ်တော်ကိုယ်စားလှယ်အများစုရှိရင်အခြေခံဥပဒေကိုမပြင်ဆင်ဘဲလုပ်နိုင်တာတွေရှိတယ်ဆိုတာကို NLD ကပြသလိုက်တာဖြစ်ပါတယ်ဒါပေမဲ့ဒေါ်စုနဲ့NLD ဩဇာအရှင်ဟွာရှိလာတာကိုအခြေခံဥပဒေကိုရေးတဲ့စစ်ကောင်းဆောင်ဘိုင်းကလက်မခံနိုင်ပါဘူးအခြေခံဥပဒေပေါင်းထဲမှာဒေါ်စုကိုမရှင်နိုင်တော့တာကိုစေအုပ်စုသဘောပေါက်လာပုံရပါတယ
် NLD အစိုးရလက်ထက် 2020 မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအကြိမ်ဖြတ်တောက်နိုင်တာဟာထူးခြားချက်တစ်ခုဖြစ်ပါတယ်ဖြည့်ဆွဲဘတ်ဂျက်မှာစစ်တပ်အသုံးစရိတ်ချက်3,900ကျော်တောင်းခံတာကိုကျက်ပန်းတပေါင်းကျော်ပြတ်နိုင်ပါလေ။ကာကွယ်ရေးဈေးရည်ဆယ်ရာခိုင်နှုန်းသာလျှော့ချတာဖြစ်ပေမဲ့ဒါဟာပထမဦးဆုံးအကြိမ်ပါ။ဦးသိန်းစိန်အစိုးရတက်တန်းမှာဈေးအသုံးစရိတ်လျှော့ချတာမျိုးမရှိခဲ့ပါဘူး။ဒါကြောင့်မို့ဒီဖြစ်ရပ်ကိုစစ်ဘက်ကအနှုတ်လက္ခဏာလို့ယူဆနိုင်ပါလေ။ NLD အစိုးရလက်ထက်စစ်ဘူဦးစီးတဲ့ပြည်ထောင်စုဌာနလက်အောက်က အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသမရလက်အောက်ခံဝန်ကြီးဌာနအဖြစ်လုပ်ပစ်တာကိုလည်းစစ်တပ်ကမချေနှံ့နိုင်ပါဘူးစစ်အာဏာသိမ်းပြီးမကြာမီအုပ်ချုပ်ရေးမှုတွေပြောင်းပြစ်တာတွေ့နိုင်ပါတယ
်2019ဒီဇင်ဘာမှာဒေါ်ဆန်းစုကြည်ကိုယ်တိုင်နယ်သာလန်နိုင်ငံအခြေစိုက်နိုင်ငံတကာတရားရုံးကိုတက်ရောက်ပြီးဗမာစစ်တပ်ဘက်ကရှေ့နေလိုက်ပေးခဲ့ပါတယ်နိုင်ငံခေါင်းဆောင်တဦးအနေနဲ့နိုင်ငံကတရားရုံးမှာဒီလိုရှောက်လဲချက်တင်တာမျိုးတခါမှမရှိခဲ့ဘူးလို့ဥပဒေပညာရှင်အတိုင်းဝိုင်းကဆိုပါတယ်အနောက်တိုင်းမှာအကြီးအကျယ်ဝေဖန်ရှုံချခံရတဲ့ဂျားတွေကဒေါ်ဆန်းစုကြည်ဟာအခြေခံဥပဒေဘောင်အတွင်းမှာစေအုပ်စုနဲ့လက်တွဲလုတ်ကင်ဖို့ကိုသာဆုံးပြလိုက်ပုံရပါတယ်အခြေခံဥပဒေပြင်ဆင်ရေးကိုဦးစားမပေးတော့ပါဘူးဒါပေမဲ့စစ်ကောင်းဆောင်ဟောင်းတွေအခြေချတဲ့စစ်တပ်မျိုးတော်ဖြစ်တဲ့နေပြည်တော်မှာကိုယ်စည်းလောင်းစေဦးရှင်ပြိုင်တဲ့အနေနဲ့NLD က9ဦးအနိုင်ရရှိပြီးကျန်းဖို့ပါတီက2ဦးတည်းသာအနိုင်ရတဲ့အခါစစ်အုပ်စုသွေးပြက်သွားပုံရပါတယ်
။တချုပ်ကြီးမင်းအောင်လိုင်ကိုတိုင်စန္ဒမဲပြီးတဲ့သဘူတီရီမြို့နယ်မှာ NLD ပါတီဝင်ပဲအနိုင်ရပါတယ်။တပီလုံးမှာမင်းစန္ဒနေမီ1100ကျော်ရှိတဲ့အနေနဲ့ NLD က900ကျော်အနိုင်ရရှိပြီးကျန်းဖို့ပါတီက52နေရာသာနိုင်ပါတယ်။စစ်မှုရမ်းတဲ့မိသားစုဝင်တွေကပါ NLD ကိုမဲပေးကြတဲ့အတွက်တပီလုံးမှာ NLD က82ရာခိုင်နှုန်းအနိုင်ရပြီးနေပြည်တော်မှာ90ရာခိုင်နှုန်းနိုင်တာမို့ဒေါ်စုတို့နဲ့ရှင်တွဲရက်တီဖို့တက်ချုပ်ကြီးနဲ့ကြံ့ဖို့ဟာမယုံမရဲဖြစ်လာပုံရပါတယ် NLD ပါတီတခုတည်းအစိုးရဖွဲ့ပြီးဥပဒေနဲ့အညီလို့ရင်မိမိအကျိုးစီးပွားထိခိုက်နိုင်တာကိုတက်ချုပ်ကြီးကစိုးရိမ်လာပုံရပါတယ်နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲကိုနှစ်လအတွင်းအများဆုံးဝေဖန်ကန့်ကွက်သူတွေဟာတက်ချုပ်ကြီးနဲ့ကျန်းဖို့ပါတီပါမိမိအကျိုးစီးပွားဆုပ်ယုပ်တော့မယ်လို့တွေးကြောက်နေတဲ့စေအုပ်စုဟာပြည်သူ့ဆန္ဒကိုဂရုမစိုက်တော့ပါဘူးရွေးကောက်ပွဲလုံနီးလုံထုံးမှာအားနည်းချက်ရှိနိုင်ပေမဲ့မဲဆန္ဒရှင်အများစုရဲ့သဘောထားကိုပေါ်ပြတာဖြစ်လို့ရက်လက်ကိုလက်ခံမှုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကဇန်နဝါရီလ29ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပါတယ်။ဒါပေမဲ့ဆင်ပြုတ်မျက်နှာဆင်မဲမကြည့်တာဖြစ်နေတဲ့တက်ချုပ်ကြီးဟာဒေါ်စုနဲ့ NLD ကိုဖယ်ရှားဖို့သာဆုံးဖြတ်လိုက်ပါတော့တယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝန်းဆက်အနာတိန်ဆန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကနေတေကျေစေတဲ့အထိအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာကြောင့်အများသူကအပါအဝင်ဒီသူတို့ကိုယ်တိုင်မှာစိတ်ဖိစီးမှုဒဏ်တွေခံစားနေရတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒါကိုဘလို့ကျန်းမာရေးအသည့်နဲ့အားလုံးကဝိုင်းဖြည့်ရှင်ကြော်လွှားတင်ပါတယ်ဆိုတာကိုတော့စေတက္ကသိုလ်1စိတ်ကျန်းမာပညာဌာနပါမောက်ကဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာနားဆင်ပါရှင်
โอเคสิทธิ์แจ้งมาที่คุณเสี่ยววินีปมคดร.ติงครับอะกุดิสนับปะเวรฤทธิ์มาที่ลูกฤทธิ์ไข้ที่ส่งหมู่ฤทธิ์ทะเพียมาลาดาด้วยปอนเนาะที่กายกันชินมีตาสุฤทธิ์อะเพียงตะไดปี่ลงนีบ้าหลอกมาแลที่วันเนปุเสอยู่จุ้มไม่อ่ะโหสิทธิ์ไข้อ่ะดาหมู่เสี่ยเยစိတ်ကျမ်းမာရေးဆရာတိတိတိတတ်ကြတာကိုအဓိကပါစပြောခြင်းလဲဆရာ။အ
ဲခုလိုချိန်ကြတော့နော်ခံစားချက်ဘောင်းဆိုရှိမှာပေါ့နော်။သူတို့ရဲ့ခံယူချက်ရမခံနိုင်တာရောမကျေနပ်တာရောမျိုးစုံရှိမှာပေါ့နော်။နောက်ပြီးတော့အဲ့လိုမြင်တွေ့ရတဲ့မြင်ကွင်းတွေလည်းမျိုးစုံတွေ့ရတော့လူတွေဆုံးတာတွေ့ရတော့လည်းအားလုံးကတော့စိတ်ဖိစီးမှုရှိကြမှာပေါ့။စိတ်ဖိစီးတဲ့ခံစားချက်တွေရှိမယ်အိမ်မပြောတာတွေရှိမယ်ဝမ်းနည်းတာတွေရှိမယ်အကံမြန်နေတာရှိမယ်။ဒါခါလေးကျရင်စိတ်ကတူလာတာရှိမယ်။အဲ့ဒါအပြင်ကခန္ဓာကိုယ်မှာလည်းမစားခြင်းမတောက်ခြင်းတာတို့မလုပ်ခြင်းမကိုင်းခြင်းမျိုးစုံပေါ့စိတ်ဖိစီးတဲ့လက္ခဏာတွေခံစားရနိုင်တာပေါ့ဒီအခြေအနေတော့လေ
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဘလို့အကြံပြုခြင်းလဲဆရာ
။ဒီလိုအချိန်မှာလူတိုင်းကတော့စိတ်ဖိစီးတာကတော့ဒါကတော့ပုံမှန် normal reaction လို့ပဲပြောမှာပေါ့နော်။အရေးကြီးတာကတော့အဲ့ဒီစိတ်ဖိစီးမှုကကိုယ်မထိခိုက်နိုင်ဘူးတော့အရေးကြီးတာပေါ့ခန္ဓာကိုယ်ကျန်းမာရေးဖြစ်စေစိတ်ကျန်းမာရေးဖြစ်စေဒီအချိန်မှာဘယ်သူမှတော့ပြောနေမှာတော့ဖြစ်ပါဘူးအဲ့တော့ကိုယ်ဘယ်လောက်ခံနိုင်ရှိလဲဆိုတော့ကိုယ်သိဖို့တော့တူတာပေါ့လင်းပက်ခွန်မှာပေါ့အဲ့ဒီကိုယ့်ရဲ့ခန္ဓာရဲ့အထက်ကိုတော့ဒါအလုံးတော့မဖြစ်အောင်တော့ကိုယ်သတိထားဖို့တော့လိုတာပေါ့
ဟုတ်ကဲ့အဲ့ဒါတွေအတွက်ဘယ်လိုအကြံပေးခြင်းလဲ
ဒီဘုရားဖြစ်တဲ့တင်းတွေရော ိုယ့်ရဲ့ခံစားချက်တွေရောမျိုးစုံပေါ့ကိုယ့်ရဲ့အပေါင်းအသင်းတွေရဲ့တွေ့ကြုံရတာတွေအဲ့ဒါကြောင့်အေးရပြက်တာတော့ရှိနေတယ်ပေါ့အဲ့တော့လူတစ်ယောက်ကအေးရပြက်လာလို့ဆိုရင်ရေရှိစုမခံနိုင်ဘူးလေအဲ့တော့လုံလောက်တဲ့အိတ်ချိန်ရဖို့တော့အရေးကြီးတာပေါ့အိတ်ချိန်နည်းလာပြီးကြာလာလို့ဆိုရင်စိတ်ပိုင်းဆိုင်ရာဆွမ်းအားဖြင့်ခန္ဓာကိုယ်ပိုင်းဆွမ်းအားတွေယော့လာမယ်အာယုံဆိုင်နေဆွမ်းတွေယော့လာမယ်ပြီးလို့ဆိုရင်စိတ်ပီးစီးတာကိုမခံနိုင်ဖြစ်လာမှာပေါ့အဲ့တော့ပထမဆုံးတော့အေးရဝအောင်ပေါ့ကိုခန္ဓာရေရှိတဲ့အထိကိုတော့အိတ်ပို့လို့
ဟုတ်ကဲ့နောက်ထပ်ရောဆရာကြီး
ကိုကျန်းမာရေးအတွက်လည်းဂူးဆိုင်ရမှာပေါ့အခုလိုမျိုးအခြေအနေကဘလောက်ကြမယ်ဆိုတာပြောမတတ်ဘူးလေအဲ့တော့ရေရှည်ဆိုရင်ခန္ဓာကိုယ်မကျန်းမာစိတ်ကလည်းဖိစီးဆိုရင်စိတ်ထိခိုက်မှုရှိမယ်စိတ်ဖိစီးတာမခံနိုင်ဘူးခန္ဓာကိုယ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိလာတယ်အဲ့တော့ခန္ဓာကိုယ်ကျန်းမာရေးအတွက်လည်းကိုယ်ကိုသတိထားဖို့လိုတာပေါ့ကိုယ်ပုံမှန်လုပ်နေကြကျန်းမာရေးလေ့ကျင့်ခန်းကိုအချိန်ရသလောက်တော့လုပ်မှာပေါ့နော်နောက်စားတာတို့တောက်တာတို့စသော်အိတ်တာတို့ပထမဆုံးဒီဆိုင်ပို့လို့တာပေါ့နောက်ပြီးတော့ကျန်တဲ့စိတ်ဖိစီးမှုကိုကာကွယ်ဖို့ကတော့ထုံးစံနိုင်မယ်ပေါ့ကျွန်တော်အခုချိန်ဆိုရင်တော့တည်နေတာဥပမာရောအမားရောစိုက်ဝါလို့ခေါ်တာပေါ့မျိုးစုံတက်လာတော့အဲ့ဒီဟာဒီတစ်ချိန်လုံးကြည့်နေလို့ဆိုရင်တော့ခံစားချက်တွေကမခံနိုင်တာတို့ခံစားချက်တွေပြင်းထန်တာအဲ့ဒီဟာမှန်တယ်များကကိုကနည်းအဖြစ်တချို့တွေကလည်းအားဖြစ်နေတယ်တစ်ခါတကြတော့လေကိုရဲ့ခန္ဓာကြီးလွန်သွားလို့ဆိုရင်ကိုစိတ်ဖိစီးစေတယ်ပေါ့အဲ့တော့တည်နေကိုတစ်ချိန်လုံးတစ်နေ့လုံးအမြဲတမ်းကြည့်နေတာတစ်ခုကိုရဲ့ limit ကိုကြည့်မယ်ဒါတည်နေလည်းအရေးတော့ကြည့်တာပေါ့နော်ကိုရဲ့အဆက်အသွယ်တည်နေအဲ့ဒါကြည့်တယ်ဒါပေမဲ့ limit ကိုကြည့်ပြီးတော့တကယ်အားလုံးကိုအချိန်လုံးအဲ့ဒီမှာ screen မှာပဲပေါ့နော်တယ်လီဖုန်းမှာပဲအချိန်မကုန်နေဘူးလေအကြံပေးနေတာပေါ့နော်ပြီးလို့ဆိုရင်ကိုခံစားချက်တည်းအားပြင်းထန်လာပြီးကိုမခံစားနိုင်တော့အဲ့ဒါမျိုးဆိုရင်တော့ကိုရဲ့အနည်းဆက်ရာတကယ်ချင်းတွေပေါ့ကိုနဲ့ခံစားချက်မျှဝေနိုင်တဲ့လူတွေအချိန်ချင်းပြောလိုက်ရင်လည်းနည်းနည်းတော့ပေါ့သွားတယ်ပေါ့နော်ဆိုလိုတာကတော့ကုညီလိုအပ်လာပြီးဆိုရင်တော့ကုညီတောင်းဖို့မမင်းနဲ့ပေါ့နော်တယောက်တည်းကြိတ်ပြီးတော့ခံစားနေတာတဲ့နောက်ပြီးလို့ဆိုရင်ဒီအချိန်မှာတယောက်တည်းလုံးလေးတော့အများတော့တယောက်တည်းတော့မဖြစ်ကြပါဘူးကိုရဲ့နီးစပ်နီးစပ်မှာအဆက်အသွယ်တွေရှိနေဖို့လိုတာပေါ့
ဟုတ်ကဲ့နောက်ထပ်ရော
ကိုအနာယူဖို့ခေတ္တခဏလိုတဲ့အခြေအနေရှိနိုင်တယ်အလုံးမလုံးချင်လောက်အောင်တအားကြီးဖြစ်နေတော့အတင်းသွားလို့တော့မရဘူးလေအခုချိန်ကတော့ကိုရဲ့ limit ကျော်သွားပြီဆိုရင်တော့အနာယူစင်တာပေါ့ဒါကတော့ break အနာယူတင်းတင်းတဲ့အချိန်တခုအနာယူပြီလို့ဆိုရင်တော့ကိုလုံးတင်တဲ့ဟာကိုလုံးရမဲ့ဟာကိုတော့ဆက်လုပ်ဖို့တော့တိုက်တွန်းတာပေါ့နော်တို့ကျန်တဲ့ဘာသာရေးတို့ဘာတို့ကတော့ဒီအချိန်မှာပုံမှန်တော့လုံးတင်တာပေါ့လေဒါပေမဲ့ပြောတာပြောတယ်တင်းတင်းတော့ခဲတော့ခဲရေးမယ်ဒါပေမဲ့အဲ့ဒီကိုရဲ့သိပ္ပီစည်းမှုကိုခံနိုင်ဖို့ကတော့ realization အခြေအတန်အပြင်လုံးတင်တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမလုံးတင်တာတွေရော
မလုံးတင်တာကတော့အရေးဖြစ်စေ၊ညာမဖြစ်စေ၊တခြားဘာမှုရစေမဆိုဖြစ်စေဒီအချိန်မှာဒီအချိန်မှာဘယ်တော့မှမဆိုအမြင်ရှောင်တာအကောင်းဆုံးပေါ့အဲ့ဒါတွေနဲ့ဖြည့်ဖြောက်လိုက်လို့ဆိုရင်ပို့ပြီးတော့ဆိုးသွားနိုင်တယ်ပေါ့ခဏတော့မူးတဲ့အချိန်ကခဏမေ့တယ်လို့ဖြစ်ဖြစ်ပဲလေပြီးလို့ဆိုရင်ကိုယ့်ရဲ့ခံစားချက်ကိုပိုဆိုးစေတယ်ရေရှည်ပါလေကိုယ့်အတွက်မကောင်းဘူးနောက်ဟိုတအားကြီးကိုယ့်ခံစားချက်ကိုအန္တရာယ်မရှိရင်လေထိမ့်ချုပ်ထားစရာမလိုပါဘူးခံစားချက်ရှိလို့ဆိုရင်ကိုငိုချင်ကိုကမှာပဲပေါ့အဲ့ဒါမျိုးကအောက်ထားလို့ရတာမျိုးအဲအန်ရရှိတဲ့ပြန်မှာဆိုတော့ထိန်ရမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒေါသထွက်တာပေါ့နော်ဆရာချက်ချင်းတစ်ခုခုစဉ္ညာတနဲ့လှုပ်ခြင်းစိတ်ပေါက်လာတာအဲ့ဒါမျိုးအတွက်ကိုဆရာကြီးဘယ်လိုအကြံပေးခြင်းလဲ
ဒေါသကတော့တတိလေးပဲပေါ့နော်ဒေါသကတော့ခွဲခြားဖို့လိုတာပေါ့ထွက်တဲ့ဒေါသလားမထွက်တဲ့ဒေါသလားတကယ်တမ်းပြောရရင်တော့ထွက်တဲ့ဒေါသဆိုတာတော့မရှိဘူးလို့တော့တရားသဘောရပြောရင်ပြောမှာပေါ့လေဒါပေမဲ့တော့ဒီအချိန်မှာတော့ဒေါသထွက်နေတော့ထွက်ကြမှာပေါ့သူပဲလေအဲ့ဒီဒေါသကိုအကျဉ်းကြီးနဲ့ဖောက်ခွဲဖြစ်တာမျိုးတော့သတိထားတင်တာပေါ့သတိလေအခုလေအများအဖြစ်တော့ကြည့်ကြကြလူတွေသတိတော်ရှိတယ်လို့ကျွန်တော်ယူဆပါတယ်ဒီအခုအရေးခင်းမှကြည့်တော့လေဟိုးအရင်တော့ဆိုရင်လူတယောက်ဖမ်းမိပြီးဆိုမျိုးစုံလောက်တာမျိုးတွေ့ခဲ့ဘူးတာပေါ့နော်အခုကတော့အများအဖြစ်အတိအချင်းချင်းဝိုင်းထိန်ကြတာပေါ့နော်မတော်တာတယောက်ဖြစ်ရင်လည်းနောက်တယောက်ဝိုင်းထိန်အဲ့ဒီအလေးချင်းလေးကိုထပ်စီးထိုင်ကောင်းပါတယ်နောက်ပြီးလို့ဆိုရင်အကောင့်ဘက်ကိုပြောင်းလဲချက်တွေထားပြီးတော့ဖြစ်နိုင်တဲ့ positive ပြောင်းလဲချက်တွေထားပြီးတော့ set ပြီးသွားမယ်ဆိုရင်တော့ဒီအခိုက်အတန့်ကိုကျော်ဖြတ်သွားနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီလူကျုံမရဖြစ်တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဒီအချိန်မှာပြည်သူလူထုတွေက တရားဝင်တယောက်အပြန်အလှန်အကူအညီရဖို့အရေးကြီးပါတယ်တရားဝင်တယောက်ရဲ့အဓိကအခြေခံလိုအပ်ချက်လေးတွေဖြစ်တဲ့ရုပ်ပိုင်းဆိုင်ရာဖြစ်စေစိတ်ပိုင်းဆိုင်ရာဖြစ်စေလုံခြုံမှုဆိုင်ရာဖြစ်စေအကူအညီပေးကြမယ်အကူအညီပေးမယ်ဆိုတာကိုလေတယောက်ကိုတယောက်အသိပေးတာမှာဒါဆိုရင်လေကိုကလုံခြုံစိတ်ချတဲ့စိတ်ခံစားရင်စိတ်ဖြည့်ဆည်းမှုကိုရစေနိုင်မှာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်သတင်းတောက်တွေတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတွေရာစတက်ကြီးပုံမှန်905ကကြီး905ခခွေလိုနဲ့တရားစွဲဆိုခံနေရပါတယ်စကိုင်းတိုင်းဒေသကြီးကလေးမြို့နဲ့ချင်းပြည်နယ်ဟာခါမြို့မှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပြစ်ခတ်ဖြိုခွင်းခဲ့ရတဲ့ဆိုတဲ့သတင်းနဲ့အတူလူထုငြိမ်းချမ်းစွာဆန္ဒပြမှုကိုစစ်ကောင်စီအကြမ်းဖက်နှိမ်နှင်းမှုတွေပြုလုပ်နေတာကို UNA ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်ကကန့်ကွက်ရှုတ်ချလိုက်ပါတယ်
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ဝန်ပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတွေရာစတက်ကြီးပုံမှန်905ကကြီးနဲ့905ခခွေးတို့နဲ့တရားစွဲဆိုခံနေရပါတယ်။ဝန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလူမှုကွန်ရက်စာမျက်နှာမှာရုပ်သံဖိုင်တစ်ခုဖြန့်ဝေခဲ့တဲ့အတွက်နိုင်ငံတော်အကြီးအကဲပြက်စီမှုရာစတက်ကြီးပုံမှန်905ကကြီးနဲ့မော်လမြိုင်မြို့အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဖေဖော်ဝါရီလ26ရက်နေ့ကမြို့မှာရဲစခန်းမှာအမှုဖွင့်ခဲ့ပါတယ်။သူ့ရဲ့ရုပ်သံဖိုင်မှာမွန်ပြည်နယ်ပြည်နယ်သားတွေစစ်အာဏာရှင်ကိုငြိမ်းချမ်းစွာဆန္ဒဖော်ထုတ်နေကြတာမှာရော CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုပါများစွာဂုဏ်ယူပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လွတ်မြောက်တဲ့အထိပါဝင်ဆောင်ရွက်ကြဖို့မြစ်တာရခိုင်တိုက်တွန်းတယ်လို့ပြောကြားခဲ့တာပါအပြင်မှာလွတ်မြောက်နေတဲ့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်လူစွမ်းအားအရင်မြေဝန်ကြီးဦးထွန်းမင်းအောင်ကိုလည်း CDM ကြောင့်နစ်နာမှုရှိခဲ့တဲ့ဝန်ထမ်းတွေကိုပြည်သူအစိုးရဖွဲ့စည်းပြီးချိန်မှပြန်လည်ကူစားပေးမယ်ဆိုတဲ့ထုတ်ပြန်ချက်ကြောင့်ရစတက်ကြီးပုံမှန်905ခခွေးနဲ့အမှုဖွင့်ခံထားရပြီးတပ်ဆိုင်ရာကနေလိုက်လံရှာဖွေဖမ်းဆီးနေပါတယ်
ချင်းလူမျိုးတွေအများစုနေထိုင်ကြတဲ့စကိုင်းတိုင်းဒေသကြီးကလေးမျိုးမှာဆရာနာသိန်းဆန့်ကျင်ဆန္ဒထုတ်ဖော်မှုအရှိန်အဟုန်မြင့်တက်လာနေပြီးရဲတပ်ဖွဲ့ကဆန္ဒပြတဲ့ပြည်သူကိုမျက်ရည်ယိုပုံးတွေအပြင်ကြည်ဆန်းအစ်စ်တွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးထိခိုက်ဒဏ်ရာရရှိတဲ့သူရှိနေတယ်လို့ဖမ်းဆီးခံရတဲ့သူတွေလည်းရှိနေပါတယ်။မတ်လ၂ရက်နေ့ကကလေးမျိုးဆန္ဒပြပွဲမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ဆုံပြီးတဲ့နောက်အင်အားတုံးဖြိုခွင်းခံရတာကြောင့်အ ਨੇ ဆုံးလူ20ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲက၄ဦးကတော့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။အလားတူချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာလည်းမတ်လ၁ရက်နေ့ကဆန္ဒထုတ်ဖော်နေကြတဲ့လူငယ်တွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးပစ်ခတ်တဲ့အပြင်လူငယ်23ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အဖမ်းဆီးခံရတဲ့သူတွေထဲမှာ19ဦးကတော့မတ်လ၂ရက်နေ့ကပြန်လွတ်ပေးခဲ့ပေမယ့်ကြံ၄ဦးကတော့ဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့သိရပါတယ်
။ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ကရေပြူကန်ဒုက္ခတဲ့စခန်းနဲ့ဆက်မှုဆောင်ဒုက္ခတဲ့စခန်းတွေမှာရိတ်ခါပြက်လက်မှုတွေရှိနေတယ်လို့တောက်တုံးရေရှားပါမှုနဲ့ပါရင်ဆိုင်နေရပါတယ်။ဒုက္ခတဲ့တထောင်ကျော်ရှိတဲ့ရေပြူကန်ဒုက္ခတဲ့စခန်းကိုဇန်နဝါရီလတတိယပတ်ကစပြီး WFP ကပ္ပစာနယ်ရိတ်ခါအဖွဲ့ကထောက်ပံ့မှုတွေရပ်တန့်ခဲ့တဲ့အတွက်ရိတ်ခါပြက်လက်ခဲ့တာဖြစ်ပြီးအနီးအနားကရေပြူကန်ရွာနဲ့ရေပောက်ချောင်းကျေးရွာကရေကန်တွေမှာရေခန်းချောက်သွားတဲ့အတွက်အခုလိုတောက်ရည်အခက်ခဲနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။အလားတူပုံနာကျွတ်မြို့နယ်ဆက်မှုဆောင်စစ်ဘေးရှောင်စခန်းကဒုက္ခသည်တွေကလည်းရေတွေဝယ်သုံးနေရပြီးရေမြောင်းတွေကရေတွေကိုပါသုံးဆွဲနေရတဲ့အတွက်ကျန်းမာရေးအတွက်စိုးရိမ်နေရတယ်လို့စခန်းတာဝန်ခံဦးမောင်အေးရွှေကပြောပါတယ်။အခုအခါပုဂ္ဂလိကစေတနာရှင်တွေစုပေါင်းပြီးအဲ့ဒီဒုက္ခသည်စခန်းမှာရေရရှိရေးအတွက်စူးစမ်းနေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်။
Kayin Bine Papon Kayan Kayan Yu Kayan Muda Si Yung Tamangan Nemima, she dead Danu Yen Chang Uyema, Jujo Sakan Chani Tandem Yama Damdori, Nemi a Dwingani Tokwa, Bepo, Maslan Yeniga Edi Nemi a Dwinshini, the Jiwa Bang Dong Sele Yaga Dida Kanriga Sanda Topo, Danso Kejabare, Tani Biduri E Chanswan, the Tainan Porto, Sanda Topo, Pitalu, Leshi, Si Anna, Demo Bo Sanchin, Gangwa Jang, Sanda Topo Yama, Usang Dudu Pite, Nor Deniga Biobare, Sanda Topo Redure Han, Danu Miyo. ဆက်လီစီဆန္ဒထုတ်ဖော်ကြတာဖြစ်ပြီးမဟာလူမျိုးကြီးဝါဒနဲ့စစ်အာဏာရှင်ကြဆုံရေးနှောင်းရှိဖွဲ့စည်းပုံဖြတ်သိမ်းရေးနဲ့ကိုပိုင်ပြထန်းခွင့်ရရှိရေးကပကူလာတမကနဲ့နိုင်ငံတကာကစစ်ကောင်စီနဲ့ပူးပေါင်းတာတွေမပြုလုပ်ဖို့တောင်းဆိုနေကြပါတယ် စစ်အာဏာသိမ်းမှုကြောင့်မြို့ကြီးတွေမှာစတင်ဆန္ဒပြနေချိန်ရှမ်ပြည်မြောက်ပိုင်းနမ်တူမြို့နဲ့အတွင်းမှာ SSPP နဲ့TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်နဲ့ရှမ်ပြည်ပြည်လက်ထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲကြောင့်ကျဲလက်အမျိုးသမီးတဦးတေဆုံးပြီးတဦးဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။နှစ်ဖက်တပ်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မတ်စလာတရက်နေ့ကအသက် 50ရာလို့လာရှိုးစေယုံကတဆင့်မန္တလေးမြို့ကိုပို့ဆောင်ကုတနေပါတယ်။SSPP နဲ့TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားအင်အားအပြိုင်ဆိုင်တိုးချဲ့နေတာတွေနေမြေစိုးမိုးရေးအပြိုင်မှုတွေကြောင့်ရှမ်းပြည်မြောက်ပိုင်းကြောင့်မဲခရိုင်အတွင်းမှာ2020ဒီဇင်ဘာလကစပြီးကနေ့အထိတိုက်ပွဲဒုတိယကြော့ပြန်လည်ဖြစ်ပွားလာနေတာဖြစ်ပါတယ်။
အခုတည်တယ်လို့ရီကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံစီမံအုပ်ချုပ်ရေးကောင်စီအနေနဲ့အဓိကယုံဖြည့်ရှင်းတဲ့နေရာမှာမိမိတို့နိုင်ငံသားအချင်းချင်းအပေါ်အလွန်အကျွံအကြမ်းဖက်နေတာကိုပြင်းထန်စွာကန့်ကွက်ရှုံချတယ်လို့စီလုံးညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်UNA နဲ့မိတ်ဖက်ဖွဲ့စည်းတွေကမတ်လ၁ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကြောင့်ကိုတော့မိကလျာမုံကနေစူးစီး မိတို့နိုင်ငံသားချင်းချင်းဖြစ်တာအခုလိုအင်အားအလွန်ကြုံမသုံးသိဘူးလို့လဲစီလုံးညညွတ်တော့တိုင်းရင်းသားလူမျိုးများမဟာမိတ် UNA ပြောခွေရဦးမျိုးကျော်ကအခုလိုပဲပြောပါတယ
်အတော်လေးအင်အားသုံးတယ်ပေါ့နော်အမှန်ကတော့ဒါပြည်မဲ့ပြည်သူတွေနော်လူငယ်တွေမျိုးသမီးတွေသူတို့ရဲ့ဆန္ဒကိုပေါ်ထုတ်တာလေဒါမဲ့အဲ့ဒါကိုမှချိုးခွင်းတယ်ဆိုတဲ့အခါမှာသာမန်နေပြီးတော့ဒီသုံးနေကြလက်နဲ့တင်မကဘူးတကယ်ကြည်စည်တင်နဲ့ပြစ်တာလို့ခတ်တာလို့ဖြစ်တဲ့အတွက်မှာတနင်္ဂနွေလုံးမှာဆိုရင်ကိုလိုမျိုးပေါင်း20ကျော်လောက်မျိုးသမီးတွေကလေးတွေလူငယ်တွေပြစ်ခတ်ခံပြီးတော့ပြေးကြတယ်ပေါ့ဗျာဒါတွေကတော့အင်အားကိုအလွန်ကျွံသုံးတာလို့ကျွန်တော်တို့ကယူဆတယ်အဲ့ဒါကြောင့်ဒါမျိုးတော့မဖြစ်ဟုတ်တော့ကိုလုံးကကျွန်တော်တို့နိုင်ငံသားတွေပဲဆိုပြီးတော့အဲ့ဒီဒါရတ္တိချက်အနေနဲ့ကျွန်တော်တို့ UN နဲ့မက်ဖက်ဖွဲ့စည်းကထုတ်ပြန်ရှင်းဖြစ်ပါတယ်
။ဒါအပြင်စီစပ်ညှိနှိုင်းပြီးအပြေရှားကြတာကအကောင်းဆုံးပဲလို့မြို့ကြကခုလိုပဲဆက်ပြောပါဗျာ
။ကျွန်တော်တို့နိုင်ငံမှာအုပ်ချုပ်မှုအမားတွေဥပဒေပြဋ္ဌာန်းထားတဲ့ဥပဒေအလွဲတွေကြောင့်အဲ့လိုအမှုဖြစ်တယ်ပေါ့။ဒီတော့ဒီဟာဒီကတော့အကောင်းဆုံးနည်းကတော့ကျွန်တော်တို့စေစားညှိနှိုင်းပြီးတော့အဖြစ်ရှာရှင်းတာဟာအကောင်းဆုံးလို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်
။လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံရေးအရသိဆုံညှိနှိုင်းဖြေရှင်းတဲ့နည်းနဲ့ပဲဖြေရှင်းတည်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ဖြစ်သစ်ပါတီတွဲဘက်အတွင်ရင်မှုနိုင်ဝင်းလှကမွန်ဘာသာနဲ့အခုလိုပဲပြောပါတယ်
။တောင်းမြေကပြဿနာပြန်နေကွာနော်လေ။နေမောပြန်နေကွာ။မြေကပြဆုံးလားဝါသသော။နှသာပြဘာစံတိုက်လုံးလေ။အခေါ်မှာဆောင်တဲ့ဟောင်းကောင်
မူလခြေကလာတာကနိုင်ငံရေးပြဿနာကြောက်ပါနိုင်ငံရေးနီလာနဲ့ပဲအေးအေးဆေးဆေးဖြည့်ရှင်းစေရှင်ပါတယ်ဆန္ဒဖော်ထုတ်တာဟာပြည်သူတရားလုံးရခွေရေးပါဆန္ဒပြတဲ့နေရာမှာလဲနှိမ့်မှလမ်းမှရှိဖို့ဒီကိစ္စကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာလဲစီကံကြရှိစေရှင်နဲ့ကျွန်တော်တို့ပါတီအနေနဲ့ဆွေးနွေးညှိနှိုင်းပြီးဖြည့်ရှင်းတဲ့နီလာကိုပဲဖြစ်စေရှင်နဲ့
ဒါကြောင့်မို့ပြည်သူအများလိုလားတောက်တာတိုက်ပွဲဝင်နေကြတဲ့ဖွဲ့တဲ့ပြည်တော်စုကြီးပေါ်ပေါက်လာရေးအတွက်အင်အားစုအားလုံးညီလန်းရှာပူးပေါင်းကြဖို့ UNA နဲ့မိတ်ဖက်ဖွဲ့စည်း60လောက်ကအကြံပြုတိုက်တွန်းထားပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာ SSPP နဲ့ TNLA တပ်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲတွေကြောင့်ကျေးလက်လူထုရာခိုင်နှုန်းကနေရက်ကနေစွန့်ခွာနေရပြီးဒေသခံအမျိုးသမီးတဦးသေဆုံးပြီးတဦးတန်ရာအပြင်းထန်ရရှိပါရယ်ဒီအကြောင်းကိုသိရှိရအောင်နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါရယ်
TNLA နဲ့ SSPP တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားတိုက်ပွဲဖြစ်ပွားတဲ့စစ်ရေးပဋိပက္ခကြောင့်မတ်လ၁ရက်နေ့ကနမ်တူမြို့နယ်ရွာသူတဦးတည်ဆုံးပြီးမတ်လ၃ရက်နေ့ကအသက်၃၅နှစ်အရွယ်ရှိရွာသူအမျိုးသမီးနန်းအေးနန်းကိုလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပါတယ်။နန်းအေးနန်းကိုလာရှိုးစေယုံကူညီပို့ဆောင်ပေးတဲ့စီလန်ခမ်ပရာဟိတကူညီရဲ့အတင်းကနန်းမီကအခုလိုပြောပါတယ်။
သူတို့တိုက်ဖြစ်တော့လေတမလူကနံဒူရောက်နေတာနံပါတ်6ဆောင်ကကူနေတာအဲသူတို့ကတော့ဒီအမျိုးသမီးကြီးဖြစ်ဖြစ်ရှင်တော့တို့ရဲ့အိမ်မှာဟိုအလူမီကအတင်းလာခေါ်ရဘောတို့တို့အိမ်မှာစမလုံးမရှိဘူးမရှိရချင်းလည်းတော့သူတို့လာခဲ့ရနေပြီးတော့မှတက်ထုတ်ပြီးတော့မှဒီမှန်ဆန်တိုက်နေစီုံကိုရောက်လာပြီးတော့မှသူတို့ကလိုင်းရှို့ရဖာလုံးလည်းတဆစ်သေးရုံကိုအခုမှထိသွားတယ်ကဲလိုင်းရှို့ဆစ်သေးရုံရောက်တဲ့အချိန်ကသူမျက်စိတွေပါလေဖွင့်လာပြီးသူနဲ့လိုက်တဲ့လူတွေမေးကြည့်တော့အဲဒီလာသူတို့ဆိုတော့ကောင်းမင်းမြိတ်ကြတယ်တဲ့အဲ့လိုပြောတယ်အဲအခုကျတော့သတင်းတစ်ခုကကွန်ဖိုင်းတော့မဖြစ်သေးဘူးပေါ့နော်ရိုမန်လေးကိုပြန်ရဖန်လို့လိုက်ရတယ်လို့ပြောတယ်အဲအုံနောက်ထဲတွေးခဲထားတယ်ပေါ့ထိထားတဲ့အခံလည်းမထုတ်နိုင်သေးဘူးလို့ပြောတယ
်အလန်းတူမတ်လ၁ရက်နေ့တုန်းကလည်းမဟာမိတ်တပ်ပေါင်းစုနဲ့ RCSS SSA တို့အကြားတိုက်ပွဲကြောင့်အသက်50အရွယ်မန်ဆမ်ရွာသူတဦးရဲ့နေအိမ်ခြံဝင်းထဲကိုလက်နက်ကြီးကျလို့ဒဏ်ရာအပြင်းထန်ရရှိခဲ့ပြီးလာရှိုးစစ်ဆေးရုံကိုပို့ဆောင်ဈေးကူနေတုန်းတည်ဆုံတွားခဲ့ပါတယ်လာရှိုးစေးရုံကတစ်ဆင့်မန္တလေးကိုပို့ဆောင်ကုသနေရတဲ့လက်နက်ကြီးကြီးထိမှန်တဲ့နန်းအေးနန်းရဲ့အမတ်တော်ဆတ်တူနောင်မြစင်ကလက်ရှိအနေထားအရလူထုအသက်အိုးအိမ်ကကွယ်ပေးတဲ့တပ်မရှိတဲ့အတွက်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်
ဟုတ်ကဲ့ကောခရီးရောင်းတဲ့ကျမတို့ကဆယ်ရက်ကြာပြီးအလုံးမလုံးနိုင်တာတိုက်ပွဲကြောင့်ရှောင်ပြေးနေရတယ်လူထုကိုအကာအကွယ်မပေးတဲ့အပြင်သူတို့ကြောင့်ကျမတို့မိသားစုတွေဒုက္ခရောက်ရတယ်ဒါကြောင့်တိုက်ပွဲတွေအမြန်ဆုံးရပ်ပေးပါကျမတို့ရွာငြင်းငြင်းချင်းချင်းနဲ့ရှိစေချင်လာပါပြီ
နမ်တူမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ဒူဥက္ကဋ္ဌဆရာစိုက်ပညာကလက်ရှိအနေထားအရတိုက်ပွဲအမြန်ဆုံးရပ်တန့်ဖို့မလွယ်လကြောင်းစစ်ဘေးရှောင်ဒေသခံတွေလည်းနေရပြန်နိုင်အောင်မှမဟုတ်ကြောင်းရှမ်းစကားနဲ့အခုလိုပြောပါတယ
်။နှစ်ဖက်ကစစ်ရေးတင်းမာနေတုန်းမှာတိုက်ပွဲကကြောက်မဲ့ထင်ပါတယ်။စစ်ဘေးရှောင်တွေအိမ်မပြန်နိုင်ကြသေးပါဘူး
။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့ဟာပြီးခဲ့တဲ့2020ခုဒီဇင်ဘာနောက်ပိုင်းကနေကနေ့အထိရှမ်းပြည်မြောက်ပိုင်းကြောက်မဲ့ခရိုင်ကြောက်မဲ့မြို့နယ်တီဘောမြို့နယ်နမ်တူမြို့နယ်အတွင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားလာလို့ဒေသခံထောင်ချော်နေရကနေထွက်ပြေးတိမ်းရှောင်နေရပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်နယ်ဝန်ကြီးချုပ်နယ်ဝန်ကြီးတွေရာဇတ်တက်ကြီးပုံမှန်905ကကြီးနဲ့905ခက်ခွေးတို့နဲ့တရားစွဲဆိုခံရပါတယ်။စကိုင်းတိုင်းဒေသကြီးကလေးမြို့နဲ့ချင်းပြည်နယ်ဟာခါမြို့မှာစစ်အာဏာသိမ်းစန့်ကျင်ဆန္ဒထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပစ်တပ်ဖြိုခွင်းခဲ့ပါတယ
်။သတင်းရှင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့ Fever Wine Not သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအာမီပါ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြာသာပတင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာဆန္ဒပြနေတဲ့သူတွေကိုတပ်ဖြတ်ဖမ်းဆီးနေတာတွေကိုရပ်ပြရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စလ်ဘက်ချလပ်ကဒီကနေ့တောင်းဆိုလိုက်ပါတယ်နိုင်ငံတော်ဝန်ငြိမ်ငြိမ်ချမ်းချမ်းဆန္ဒပြနေတဲ့သူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကကြီအစ်စ်နဲ့ပြစ်ခတ်နေတာနောက်ပြီးတော့ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားနေတဲ့လူနာတင်ရင်နဲ့ဆေးဝန်ထမ်းတွေကိုတိုက်ခိုက်တဲ့အထောက်အထားတွေကိုမြင်ရတာကလည်းအင်မတန်မှစိတ်ပျက်စရာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်နောက်ဒီစစ်တပ်ကနေအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်မှာအမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကပြစ်မှတ်ထားဒဏ်ခတ်မှုတွေလုပ်နေချိန်မှာပဲဒီဒဏ်ခတ်မှုကိုမမှုတဲ့ပုံစံနဲ့စစ်တပ်ကတုံ့ပြန်ခဲ့တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ခရစ်စတင်းဘာဂနာကလည်းပြောကြားလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံပေါ်မှာဩဇာလွှမ်းမိုးမှုရှိတဲ့တရုတ်နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ထိရောက်တဲ့နီလန်းနေနဲ့ဆောင်ရွက်ပေးဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတိုက်တွန်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်မှာစိုးရိမ်ကြောင်းကိုလည်းတရုတ်နိုင်ငံဘက်ကဒီကနေ့ထပ်ပြောကြပြီးတော့အားလုံးကိုထိန်းသိမ်းတိမ်လောက်ကြဖို့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွေကအသက်ဆိုင်သူအားလုံးနဲ့အဆက်အသွယ်ရှိပြီးတော့တင်းမာမှုတွေရောကြသွားရေးတက်တက်ကြွကြွတိုက်တွန်းနေပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရ One with Bing ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်မြန်မာနိုင်ငံမှာဒီဆက်အနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကနေနှိမ်နှင်းတဲ့အခါမှာလက်နက်မဲ့အရသားတွေနောက်ပြီးတော့ကျန်းမာရေးလုပ်သားတွေကိုပစ်ကတ်ထားတော့နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပါတယ်လို့ဥယျာဥရောပသမဂ္ဂကလည်းပြောဆိုလိုက်ပါတယ်
စင်ကာပူမှာတော့စင်ကာပူနဲ့မြန်မာနိုင်ငံကြားတန်ရဖြစ်ပွဲငွေအလွှဲပြောင်းတွေကိုသတိထားစောင့်ကြည့်ဖို့အတွက်ဘဏ္ဍာငွေကြေးဆိုင်ရာလုပ်ငန်းတွေကိုစင်ကာပူဗဟိုကဖန်ကနေပြီးတော့ညွှန်ကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့ညပိုင်းရန်ကုန်မြို့တဝမ်းမှာတော့စစ်ကားတွေကလှည့်လည်သွားလာနေဆဲဖြစ်ပြီးတော့တချို့လမ်းထိပ်တွေမှာနေရာယူထားပါတယ်။ည၈နာရီညမထွက်ရအမိန့်ကြောင့်အပြင်ထွက်ခွင့်မရတဲ့လူလူကတော့နေအိမ်တွေပေါ်ကနေပြီးတော့တံပုံးတွေတီးကြတယ်လို့ကြွေးကြော်တန်တွေဟစ်အော်ပြီးဒီမိုကရေစီရဲ့တချင်းတွေကိုတီဆိုနေကြတာ၃ရက်မြောက်လာပြီးဖြစ်ပါတယ်ရှင်။သတင်းတွေကတော့ဒီလောက်ပါပဲ။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ရှင်။ကျွန်မကဆူမွန်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.